Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ20 25 32နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညပိုင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။လက်ရှိအမေရိကန်လွှတ်တော်အမတ်တွေအနေနဲ့ပါတီဆွဲမထားကြဘဲဒီမိုကရေစီကိုကာကွယ်ထိန်းသိမ်းသူတွေအဖြစ်ဆောင်ရွက်ကြဖို့အတွက်ဒီမိုကရက်နဲ့ရီပက်ဘလစ်ကန်အထက်လွှတ်တော်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ပါတယ်။ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့အပါအဝင်သတင်းတောက်တချို့ကိုတိုင်းမဂ္ဂဇင်းကြီးက2018ခုနှစ်ရဲ့အထူးခြားဆုံးပုံကိုယ်တွေအဖြစ်ရွေးချယ်လိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့မြမစစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်း50နီးပါးကိုဗြိတိန်ခြေစိုက်ဘာမာကမ်ပိန်း UK ကဒီကနေ့နာမည်ပြက်စီရင်တင်သွင်းလိုက်ပါတယ
် which are involved in projects where there are in Burma where there are human rights violations soBut we are saying they should not be doing business.
ဘာကြောင့်မလို့နာမည်ပြက်စင်းကိုတင်သွင်းလိုက်ရတာလဲဆိုတာကိုဘာမတ်ကမ်ပိန်း UK ရဲ့ညွှန်ကြားမှု Mark Farmer ကပြောဆိုသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက် Twitter ရဲ့အမှုဆောင်အရာရှိချုပ်သူ့ရဲ့မြန်မာနိုင်ငံတွင်တရားအထုတ်ခဲ့တဲ့အတွေ့အကြုံ Twitter မှာရေးခဲ့တဲ့အပေါ်မှာပြည်တွင်းကလေလာသူတွေရဲ့သဘောထားအမြင်နောက်ပိတ်မှုပြည်သူတွေရဲ့အရေးငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့တဲ့ကချင်ခေါင်းဆောင်၃ဦးအမြန်ဆုံးလွှတ်ပေးဖို့ဒီကနေ့မြေကြီးနားမှာဆန္ဒထုတ်ဖော်တောင်းဆိုကြတဲ့အကြောင်းနဲ့အတူဒီစင်မှာတေးသချင်းလက်ဆောင်ပါဖို့လည်းရှိပါတယ်ဒုတိယပိုင်းနိုင်ယူဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညတဲ့ဒီလိုက်အစီအစဉ်တင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မော်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုမှာအရေးကြီးတဲ့အချိုးအကွေ့ကိုရောက်နေတာမို့လက်ရှိလွှတ်တော်အမတ်တွေအနေနဲ့ပါတီဆွဲမထားကြဘဲဒီမိုကရေစီကိုကာကွယ်ထိန်းသိမ်းသူတွေအဖြစ်ဆောင်ရွက်ကြဖို့ဒီမိုကရက်နဲ့ရီပက်ဘလစ်ကန်အထက်လွှတ်တော်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ကြပါတယ်။နိုင်ငံဟာအန္တရာယ်ရှိတဲ့ကာလကိုရောက်နေတဲ့အတွက်တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေအုပ်ချုပ်ရေးရန်တရားနဲ့နိုင်ငံလုံခြုံရေးတွေအပေါ်လေးလေးနက်နက်စင်ခေါ်မှုတွေနဲ့ပတ်သက်လို့သူတို့အနေနဲ့အခုလိုမျိုးထုတ်ဖော်ပြောကြားတိုက်တွန်းရတာဖြစ်တယ်လို့လွှတ်တော်အမတ်ဟောင်း44ယောက်ကတနင်္လာနေ့ကထုတ်ပြန်တဲ့ Washington Post သတင်းစာထဲမှာသဘောထားအမြင်ဆောင်းပါရေးခဲ့ကြတာဖြစ်ပါတယ်။2016ရွေးကောက်ပွဲမတိုင်ခင် Trump စီယုံရေးတာဝန်ရှိသူတွေနဲ့ Russia ပူးပေါင်းကြံစည်ခဲ့သလားဆိုတဲ့အထူးစုံစမ်းရေးမှု Robert Mueller ရဲ့တွေးရှိချက်တွေအပါအဝင်ဒီမိုကရေစီအုံမြင့်ကိုစိန်ခေါ်ရာရောက်နေတဲ့ကိစ္စတွေကိုလွှတ်တော်အမတ်ဟောင်းတွေကမေးမြောင်းထိုးပြထားပါတယ်။ဒီမိုကရေစီစနစ်ရဲ့အခြေခံမှုတွေအပြင်နိုင်ငံရဲ့လုံခြုံရေးဟာအန္တရာယ်ကျရောက်နေပြီးတရားဥပဒေစိုးမိုးနိုင်စွမ်းနဲ့နိုင်ငံတော်အဖွဲ့အစည်းတွေအနေနဲ့တီးခြားလွတ်လပ်စွာလည်ပတ်နိုင်ဖို့လိုအပ်တယ်လို့ရေးသားထားကြပါတယ်။အခုလိုသဘောထားအမြင်ရေးသားသူတွေထဲမှာဩဇာညောင်းတဲ့ဒီမိုကရက်အမတ်ဟောင်း John Kerry, Republican အမတ်ဟောင်း Chuck Hagel လို့ပုံကိုယ်တွေပါဝင်ပါတယ်
။ကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့ Huawei နည်းပညာကုမ္ပဏီကြီးရဲ့ဗန်နိုင်းဆိုင်ရာအကြီးအကဲကိုအမေရိကန်မှာတရားစွဲနိုင်ဖို့အမေရိကန်ကိုလွှဲပြောင်းပေးတဲ့မတဲ့ဆုံးဖြတ်တဲ့ကာလအတွင်းသူ့ကို Vancouver မြို့မှာရှိတဲ့သူ့ပိုင်အင်တစ်ခုထဲကတခုမှအကျဲချုပ်ထားဖို့ရှင့်နေကတရားရုံးမှာတင်ပြထားပါတယ်။မင်ဝမ်ဇူးကိုအမခံပေးတဲ့မတဲ့တရားရုံးမှာတင်လာနေကကြားနာစင်မှာသူ့ရှင့်နေကမင်ဝမ်ဇူးကိုအကျဲချုပ်ထားစဉ်ထွက်မပြေးနိုင်အောင်အစစ်မြေလုံခြုံရေးနည်းပညာတွေကိုသူတို့ဈေးနဲ့အကုန်ခံရမယ့်အပြင်ဒေါ်လာတန်းနဲ့ချီအမခံငွေပါပေးမယ်လို့တရားရုံးကတင်ပြလျှောက်ထားခဲ့ပါဒါပေမဲ့လည်း Huawei အကြီးအကဲဖက်မှာကျက်ပြန့်များပြားတဲ့အခြေဆက်တွေရှိနေပြီးထွက်ပြေးနိုင်တဲ့အခြေအနေခံခံမှမှရှိနေတယ်လို့တရားလိုရှင်းနေတဲ့ဘက်ကညင်ချက်ထုတ်ခဲ့ပါတယ်။မန်ဝမ်ဇူးကိုရှင်းနေဘက်ကတင်ပြချက်ကိုတရားသူကြီးဘက်ကလက်ခံမဲ့မခံဘူးဆိုတာဒီနေ့မှဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။မန်ဝမ်ဇူးကိုဖမ်းဆီးထားတာဟာအင်တန်ဆိုးရတဲ့လုပ်ရဖြစ်တယ်လို့တရားဥဆိုရဘက်ကကန့်ကွက်ပြောကြားပြီးတရားခံအဖြစ်အမေရိကန်ကိုလွှဲပေးဖို့ကနေဒါနိုင်ငံကိုတောင်းဆိုထားတာရုပ်သိမ်းပေးဖို့ပြောကြားခဲ့ပါတယ်။အမေရိကန်ကအီရန်ဘော်ကုန်သွယ်ရေးပိတ်ဆို့တံငတ်ထားတာကိုမန်ဝမ်ဇူးကချိုးဖောက်တယ်လို့အမေရိကန်ကဆွဆွဲထားပါတယ်။တနင်္လာနေ့ကတရားရုံးကြားနာစင်မှာတော့သူ့ကိုဖမ်းဆီးထားစေချင်သူတွေရောလွှတ်ပေးစေချင်သူတွေပါတရားရုံးအပြင်မှာလာရောက်စောင့်နေခဲ့ကြပါတယ်
။ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်ရေးသဘောတူညီချက်တွေကိုပါလီမန်မှာမဲခွဲမဲ့ရက်ရွှေ့ဆိုင်းလိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ထရီဇာမေးဟာဥရောပခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံနေပါတယ်။ Netherlands နိုင်ငံမှာဝန်ကြီးချုပ် Mark Rutte နဲ့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့ပြီးတော့ကြုံနေတဲ့အချက်အသေးတွေကိုအတူဖြည့်ရှင်းသွားဖို့သဘောတူခဲ့တယ်လို့ဝန်ကြီးချုပ်မေးရဲ့ပြောခွင့်ရသူကပြောပါရယ် သူဟာဒီဝင်ကြီးချုပ်ဂျာမနီဝင်ကြီးချုပ်အန်ဂလာမာကယ်ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒက်စတိုနဲ့လည်းဆက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်။ EU နဲ့ဗြိတိန်နိုင်ငံကြားရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲအတည်ပြုဖို့စီစဉ်ထားပေမဲ့ပယ်ချခံရမယ့်အလားအလာများနေတာမို့မဲခွဲမဲ့ရက်ကိုနောက်ဆုတ်ခဲ့တာပါ။ဒီကြားတဲ့သဘောတူညီချက်တွေကိုလွှတ်တော်အမတ်တွေလက်ခံလာအောင်လို့နောက်ထပ်ညှိနှိုင်းမှုတွေပြုလုပ်နိုင်ရေးဝင်ကြီးချုပ်မေကအခုလိုမျိုးဥရောပကောင်ဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေတာပါ။ဒါပေမဲ့ဥရောပကောင်စီဥက္ကဋ္ဌကသဘောတူထားတာတွေကိုနောက်ထပ်ညှိနှိုင်းမှာမဟုတ်ဘူးလို့ Twitter ပေါ်မှာရေးသားခဲ့ပါတယ်။ EU တွေကထွက်သွားပြီးနောက်ပိုင်းဗြိတိန်နဲ့ EU ကြားကုန်သွယ်ရေးဆက်ဆံရေးတို့နဲ့ဆိုင်တဲ့သဘောတူညီချက်နဲ့နိုင်ငံရေးအကြီးအကဲစာတမ်းတို့ကိုဗြိတိန်ပါလီမန်မှာ2019ဇန်နဝါရီ22ရက်မတိုင်ခင်မဲခွဲအတည်ပြုဖို့ရွှေ့ဆိုင်းထားပါတယ်
။ပြည်ထောင်နိုင်ငံမျိုးအတော်များများမှာသတင်းလေးပတ်ကြားဆန္ဒပြပွဲတွေရှိခဲ့ပြီးတဲ့နောက်သမ္မတအမန်နျူမက်ခရွန်ကစီးပွားရေးဆိုင်ရာကတိကဝတ်တချို့ပေးခဲ့ပါတယ်။သူရဲ့ပြောစကားတွေကြောင့်ပြည်သူတွေထိခိုက်ရတဲ့အပေါ်တာဝန်ယူပါတယ်လို့သမ္မတကတင်းလာနေညကနိုင်ငံကိုရုပ်မြင်သံကြားပေါ်ကနေမိန့်ခွန်းပြောကြားခဲ့တာပါ။ပင်စင်စားတွေအပေါ်အခွန်လျှော့ချရေးအနိုင်ဆုံးလှုပ်ခါသလားကိုယူရို100တိုးမြင့်ရင်းနဲ့အချိန်ပေါ်လှုပ်ရှားတွေအတွက်အခွန်မကောက်ရေးစတဲ့ဆောင်ရွက်မှုတွေလုပ်သွားမယ်လို့သမ္မတကကတိပေးခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေအနေနဲ့လည်းနှစ်ကုန်ချိန်မှာအခွန်မပေးရတဲ့ bonus ပေါက်စုပေးဖို့ပြောကြားခဲ့ပါတယ်။မက်ခရွန်အစိုးရစီမံဘုဆန္ဒပြသူတချို့ကတောင်းဆိုနေပေမဲ့သူ့အနေနဲ့သမ္မတတာဝန်ကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်ဆိုတာကိုလည်းအခိုင်အမာပြောကြားခဲ့ပါတယ်။ပင်စင်စားတွေအပေါ်အခွန်တိုးကောက်မဲ့အဆိုပြုချက်ဟာမမျှတဘူးဆိုတာကိုလည်းသမ္မတကအတိအမှတ်ပြုပြောခဲ့ပါတယ်။ပြင်သစ်ပြည်သူတွေအကြားအထူးသဖြင့်ကျေးလက်နေပြင်သစ်တွေကြားအနည်း40လောက်မကျေနပ်ချက်တွေကနေအခုလိုဆန္ဒပြမှုတွေပေါ်ပေါက်လာတာဖြစ်တယ်လို့လည်းသမ္မတကဖော်ပြပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံမှာစီးပွားရေးနဲ့လူမှုရေးဆိုင်ရာအရေးပေါ်အခြေအနေကြောင်းနေတယ်လို့လည်းကြေညာခဲ့ပါတယ်။လောင်စာစီးဆေးတွေကြီးလာတာကြောင့်ကုန်စည်နှုန်းတွေတက်နေတာကမကျေနပ်ကြတဲ့ပြည်သူတွေကစင်းဝါရောင်ဝစ်စကော့အင်ကြီးဖို့ဆန္ဒပြအလို့ရှာမှုတွေလုပ်နေကြတာပါဆန္ဒပြသူတို့ကအကြမ်းဖက်ဖျက်ဆီးမှုတွေလုပ်ခဲ့ကြပါတယ်ဒီဆန္ဒပြပွဲတွေကြောင့်ပြည်သူစီးပွားရေးဒေါ်လာတန်းထောင်ကြီးဆုံးရှုံးနေတယ်လို့အစိုးရကပြောပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်ไซโดมิเตอร์25 kHz 11803ญาไซโดมิเตอร์32 kHz 9335เนี่ยปฐมนาทีวัดมาไล่ลั่นมิเตอร์190 kHz 1905ตัวนี้ก็ทุ่นลงไปได้ครับ
အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။တိုင်းပင်ကစင်းကြီးက2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်အဖြစ် Riders သတင်းတောက်2ယောက်အပါအဝင်သတင်းတောက်တချို့ကိုရွေးချယ်ပြီးအမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်သတ်မှတ်ဂုဏ်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာထောင်ကျနေတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးမကြာခင်တုန်းကအသက်ခံခဲ့ရတဲ့ Saudi သတင်းတောက်ဂျမာကရှိုကြီးဖိလစ်ပိုင်ကသတင်းတောက် Maria Risa American ပြည်တော်စု Maryland ပြည်နယ်မှာတနက်သမားရဲ့လက်ချက်နဲ့သတင်းတောက်4ယောက်အသက်ခံခဲ့ရတဲ့ Capital Gazette သတင်းစာရိုက်တို့ကို2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေအဖြစ်တိုင်းမဂ္ဂဇင်းကြီးကရွေးချယ်ခဲ့တာပါသူတို့ဟာအမှန်တရားအတွက်သူတို့ကြားရောက်နိုင်တဲ့အန်ဒီယယ်ကိုရောင်မကယူမဆိုင်ဖဲသတင်းမှန်ပေါ်ထွက်ရေးလုပ်ခဲ့ကြတာမှုရွေးချယ်ရတာဖြစ်တယ်လို့တိုင်းမဂ္ဂဇင်းကြီးကပြောပါတယ်သတင်းတောက်တွေကိုဂုံပြုတ်ပြီးတိုင်းမဂ္ဂဇင်းကြီးကမျက်နှာဖုံးကို၄မျိုးထုတ်လုပ်တာမှုကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့ဓာတ်ပုံတွေကိုကန်ဆောင်ထားကြတဲ့ဇနီးဖြစ်သူမတ်ပန်းဤမွန်နဲ့မတ်ချစ်စုဝင်းတို့ရဲ့ပုံကိုမဂ္ဂဇင်းမျက်နှာဖုံးတစ်ခုအဖြစ်နဲ့ထုတ်ထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ဂျွာနာမှာမွတ်စလင်၁၀ဦးဥပဒေမဲ့တပ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားစဉ်မှာကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ဖမ်းခံခဲ့ရပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချခံထားရပါတယ်
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နေနေမှုဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးမြတ်ချက်ချဖို့ရှိပါတယ်။ထရမ့်အဆိုရကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အစဉ်လိုတာသတ်မှတ်ပြောနေချိန်မှာလွှတ်တော်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆိုတဲ့ဆုံးမြတ်ချက်ကိုမဲခွဲအတည်ပြုမှာပါ။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ရက်စက်တဲ့လှုပ်ရက်တွေအတွက်အရေးယူသင့်တယ်ဆိုတာအိမ်မီရောကိုအချက်ပြခြင်းတဲ့သဘောဖြစ်တယ်လို့လွှတ်တော်အတိုင်းဝိုင်းကိုကိုးကားပြီးတော့ ABC သတင်းမှာဖော်ပြပါတယ်။ဒီကနေ့အတည်ပြုဖို့ရှိတဲ့ဆုံးမြတ်ချက်မှာထောင်ဒဏ်9နှစ်စီချခံထားတဲ့ Riders သတင်းထောက်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကိစ္စကိုလည်းထည့်သွင်းအပြစ်တင်ရတယ်လို့ ABC သတင်းကပြောပါရယ်။ရွန်ဂျာတိုင်းနဲ့ချင်းနိုင်ငံတွေကထွက်သွားရလောက်အောင်လူခွင့်ရေးချုပ်ဖောက်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတွက် Republican နဲ့ Democrat ထိပ်တန်းလွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ Ohio ပြည်နယ်က Republican အောက်လွှတ်တော်အမတ် Steve Chabot ကဒီကနေ့ချမှတ်ဖို့ရှိတဲ့ဆုံးမြတ်ချက်မူကြမ်းကိုတင်သွင်းခဲ့တာပါ။ရွန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတဲ့ခိုင်အမာတက်တည်ပြနိုင်ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ပြောကြားထားပါရယ်။
စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအခြေအနေကိုအိန္ဒိယနိုင်ငံကနားလည်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်အပြည့်အဝထောက်ခံပံ့ပိုးသွားမယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယသမ္မတ Ramnath Kovind ကဒီကနေ့ပြောကြားခဲ့ပါတယ်။နေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တို့နဲ့တီးခြားစီတွေ့ဆုံစဉ်အခုလိုပြောကြားခဲ့တဲ့အကြောင်းအိန္ဒိယသမ္မတရုံးရဲ့အထွေထွေဆန်းမျက်နှာတွေမှာဖော်ပြထားပါတယ်။အိန္ဒိယရဲ့အရှိမျော်မူဝါဒနဲ့အိန္ဒိယနိုင်ငံဦးစားပေးမူဝါဒတွေအရမြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့မြန်မာနဲ့ဆက်ဆံရေးကိုအထူးအလေးထားတယ်လို့သမ္မတကိုဗင်ကသမ္မတအဝင်းမြင့်ကိုပြောကြားခဲ့ပါတယ်။ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလည်းနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်နိုင်ငံတကာနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှအိန္ဒိယကအိမ်အလုံးရေ250ကုညီဆောက်လုပ်ပေးမယ့်အစီအစဉ်အရပထမအိမ်အလုံး50ကိုလည်းဒီကနေ့မြန်မာကိုလွှဲပြောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံကတရားသူကြီးတွေနဲ့ဒီတရားရေးဆိုင်ရာတာဝန်ရှိသူတွေအရေးအသွေးမြင့်တင်ရေးအတွက်အိန္ဒိယနိုင်ငံကတင်ဒန်းပေးဖို့လဲသမ္မတနှစ်ယောက်တွေ့ဆုံစဉ်မှာဒီသက်ဆိုင်ရာတာဝန်ရှိသူတွေလက်မှတ်ထိုးသဘောတူခဲ့ပါတယ်။သိပ္ပံနဲ့နည်းပညာဆိုင်ရာအကူအညီပေးရေးအတွက်လဲနှစ်နိုင်ငံကြားသဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယသမ္မတခရီးစဉ်နဲ့တိုက်ပြီးတော့ရန်ကုန်နေပြည်တော်မန္တလေးနိုင်ငံတကာလေဆိပ်တွေကနေရောက်လာတဲ့အိန္ဒိယကဘာလက်ခီးတဲ့တွေကိုဆိုက်ရဗီဇာထောက်ပေးမယ်လို့မြန်မာအစိုးရကကြေညာပါတယ်။အိန္ဒိယသမ္မတဟာဒီအိန္ဒိယအစိုးရထောက်ပံ့မှုနဲ့ဖွင့်လှစ်ထားတဲ့စိုက်ပျိုးရေးသုတေသနဌာနနဲ့ဆန်သုတေသနဌာနတွေကိုနောက်ဖက်မှာတွားရောက်လေ့လာမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းရန်ကုန်မြို့ကအာဇာနည်ဗိမာန်မှာလွမ်းသူပန်းဝေချမယ့်အစီအစဉ်လည်းပါဝင်ပါတယ်။
လွန်ခဲ့တဲ့နှစ်တရာကျော်လောက်ကအမေရိကန်စစ်တပ်ကစစ်နိုင်တဲ့အထိမ်းအမှတ်ဖြစ်သိမ်းလာခဲ့တဲ့ဖိလစ်ပိုင်နိုင်ငံကဖျားကြောင်ခေါင်းလောင်းတုံးကူကိုဖိလစ်ပိုင်နိုင်ငံကိုပြန်လည်ပေးအပ်ခဲ့ပါတယ်။အင်္ဂါနေ့ကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်လှစ်တက်အခြေစိုက်စခန်းမှာအမေရိကန်သက်အမတ်ကြီးကဘာလန်ဂီဂါဒေတာကခေါင်းလောင်းတွေကိုဖိလစ်ပိုင်ကာကွယ်ရေးဦးစီးချုပ်တန်းအခမ်းအနားနဲ့ပြန်လည်ပေးအပ်ခဲ့တာပါ။1900ခုနှစ်ကဖိလစ်ပိုင်ရွာသားတွေအမေရိကန်စစ်သား48ယောက်ကိုစမားကျွန်းမှာတပ်ဖြတ်ခဲ့တဲ့အတွက်ဒီခေါင်းလောင်းတွေကိုအမေရိကန်တပ်တွေကသိမ်းယူသွားတာပါ။ဒီလိုသိမ်းယူထားတာကိုဖိလစ်ပိုင်နိုင်ငံအနေနဲ့စိတ်မချမ်းမြေ့တဲ့အတွက်ခေါင်းလောင်းတွေကိုပြန်ပေးဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအမေရိကန်ကိုပြေးခဲ့တဲ့နေ့ကပြန်ပြီးတောင်းဆိုထားတာဖြစ်ပါတယ်
။ဆေးအုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ထိုင်းနိုင်ငံမှာဖေဖော်ဝါရီလ24ရက်နေ့ကျရင်အထွေထွေရွေးကောက်ပွဲကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာခဲ့ပါတယ်။နိုင်ငံရေးမဲဆွဲစည်းရုံးမှုတွေမလုပ်ရလို့တားမြစ်ထားတာကိုလည်းပယ်ဖျက်လိုက်တယ်လို့စစ်အစိုးရကပြောကြားခဲ့ပါတယ်ရှင
်။အင်္ဂါညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website တွေမှာလည်းတပြိုင်တည်းနှာစင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတွင်းကပြဿနာအများစုရဲ့အရင်းခံကြောင့်စစ်တပ်ကြောင့်ဖြစ်နေရတာလို့ Britain အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့Burma Campaign UK ကဆွဆွဲလိုက်ပြီးတော့စစ်တပ်နဲ့စီးပွားဘက်နိုင်ငံတကာလုပ်ငန်း90နီးပါးကိုနာမည်ပြတ်စရင်တွင်းလိုက်ပါတယ်။စစ်တပ်အနေနဲ့လက်နက်တွေရသွားစေမဲ့ငွေကြေးအကျိုးအမြတ်တွေထွက်စေမဲ့အခြေအနေမျိုးကိုတားဆီးနိုင်မှုအခုလိုလုပ်ရတာလို့လည်းပြောဆိုလိုက်ပါတယ်။မတ်သိန်ကီထိုက်ကဆက်သွယ်မေးမြန်းထားပါတယ်
။မြန်မာနိုင်ငံတွင်းကပြဿနာအများစုအတွက်စစ်တပ်မှတာဝန်ရှိတယ်လို့ Burma Campaign UK အဖွဲ့ကြီးကပြောဆိုလိုက်ပြီးစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေနောက်နိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေတဲကကုမ္ပဏီ49ခုကိုနာမည်ပြက်ဓာတ်တိလက်စင်းမှာထည့်သွင်းလိုက်ပါတယ်။ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမာခ်ဖာမနာကအခုလိုပြောပါတယ်
။ So Burma Campaign UK is publishing this new dirty list today to put pressure on companies
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေစစ်တပ်နဲ့အလုပ်တွဲလုပ်နေတဲ့ကုမ္ပဏီတွေကိုဖိအားပေးဖို့ဘာမာကမ်ပိန်းကနာမည်ပြက်စင်းကိုပြုစုထုတ်ပြန်လိုက်တာပါ။ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံထဲမှာအလုပ်မလုပ်ရဘူးလို့ကျွန်တော်တို့မဆိုလိုပါဘူး။ကျွန်တော်တို့ပြောတာကစစ်တပ်နဲ့စီးပွားရေးအလုပ်မလုပ်သင့်ဘူးဆိုတာပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံထဲကပြဿနာတော်တော်များများအတွက်စစ်တပ်မှာတာဝန်ရှိနေတဲ့အတွက်ပါ
။ Dirty List နာမည်ပြက်စင်းတဲ့မှာတော့တရုတ်၊ရုရှား၊ဗြိတိန်၊ပြင်သစ်၊နော်ဝေ၊ဂျပန်ယူကရိန်းအမေရိကန်ပြည်ထောင်စုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကကုမ္ပဏီတွေပါဝင်ကြပါတယ်။နိုင်ငံတကာငွေလွှဲလုပ်ငန်းကြီးဖြစ်တဲ့ Western Union, Tata ကုမ္ပဏီ, Toshiba နဲ့ Facebook ကုမ္ပဏီတို့လည်းပါပါတယ်။နောက်မြန်မာစစ်တပ်ပိုင်ဆိုင်မှုပါတဲ့ Mitel လုပ်ငန်းကြီးအတွေ့ဝန်ဆောင်မှုပေးနေတဲ့ Belgian နည်းပညာကုမ္ပဏီ NewTek ကတော့သူတို့ကိုနာမည်ပြက်စီးရင်သွင်းရင်တရားစွဲမယ်လို့ပြောဆိုတဲ့အကြောင်းလဲဘာမာကမ်ပိန်း UK ရဲ့ကြီးညာချက်မှာဖော်ပြပါတယ်။ဘာမာကမ်ပိန်း UK ဘက်ကတော့မြန်မာနိုင်ငံမှာစီးပွားရေးမလုပ်ဖို့တ ိုက်တွန်းနေတာမဟုတ်ဘဲစစ်တပ်နဲ့စီးပွားရေးမလုပ်ဖို့သာဖြစ်တယ်လို့ပြောပါတယ
်။ Yes, so we are hoping that as well as maybe stopping some companies from doing business with the military, so which makes money for the military.
ကျွန်တော်အနေနဲ့မျှော်လင့်ထားတယ်လို့ပဲစစ်တပ်ကိုငွေရမယ်။စစ်တပ်နဲ့စီးပွားရေးလုပ်နေတဲ့ကုမ္ပဏီတို့အနေနဲ့ဆက်ပြီးအလုပ်မလုပ်ကြဖို့ပါ။ဒါဖြင့်နိုင်ငံတကာမှာလည်းစစ်တပ်ပေါ်မှာပုံပြီးတော့အာရုံစိုက်လာစေချင်ပါတယ်မြန်မာပြည်ရဲ့အပြင်ဘက်မှာဒေါအောင်ဆန်းစုကြည်ကိုပဲအဓိကဖြစ်တင်ဝေဖန်နေကြတာပါနိုင်ငံတကာပြည်ထနာအများစုအတွက်စစ်တပ်ပေါ်မှာပုံပြီးတော့အာရုံစိုက်လာအောင်ကျွန်တော်တို့ကလိုလားပါတယ်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့ကအရသားတွေကိုတက်ခတ်နေတာစစ်တပ်ပါစစ်တပ်ကငင်းငယ်လုပ်ငန်းစဉ်ကိုဟန်တားဖြစ်စေတယ်လွတ်တော်တွေကနေအခြေခံဥပဒေဆိုင်ရာဒီမိုကရေစီပြုရင်ပြောင်းလဲရေးတွေကိုတားဆီးဖို့စစ်တပ်ကလွတ်တော်အမတ်တွေထားပြီးစောင့်နေတာရှိပါတယ်နိုင်ငံတွေကပြဿနာအများပြားစစ်တပ်ကြောက်မှာဆိုတော့နိုင်ငံတကာအတိုင်းဝန်းကပို့ပြီးတော့လဲအာယုံစိုက်စစ်ကြမှာလေ
မြန်မာစစ်တပ်ကိုလက်နက်ငွေကြေးရရှိမှုရော့ချသွားအောင်ဘမ်းမာကမ်ပိန်း UK ကရီမှန်းဆောင်ရွက်တာဖြစ်ပြီးတိုးတက်မှုတချို့ရှိတယ်လို့လဲညွှန်ကြားရေးမှူး Mark Farmer ကပြောပါတယ
် We have been in discussions with some companies that we said we were going to put on the dirty list and now they some companies are
ကျွန်တော်နာမည်ပြစင်းသွင်းမဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးရမှာတော့ကုမ္ပဏီတချို့ကသူတို့လုပ်ရတဲ့ကိုပြန်ပြီးသုံးသပ်တာတွေရှိပါတယ်စစ်တပ်အတွက်လက်နက်တွေတင်သွင်းနေတဲ့ကုမ္ပဏီတခုကတော့ဒီလုပ်ငန်းကိုရပ်လိုက်ကြပါပြီသူတို့ဘက်ကပါဝင်ပတ်သက်မှုမရှိတော့ရင်စစ်တပ်နဲ့မပတ်သက်တော့ဘူးဆိုရင်သဘောတူရင်ကျွန်တော်တို့ဘက်ကလည်းနာမည်ပြစင်းနဲ့မှမထည့်တော့ပါဘူးဒီကုမ္ပဏီရဲ့နာမည်ကိုတော့ကျွန်တော်တို့ကထုတ်ပြန်မထားပါဘူးဒါပေမဲ့လည်းဒီကုမ္ပဏီကစစ်တပ်ကိုလက်နက်တင်သွင်းနေတာတွေအခုတော့ဆက်မလုပ်တော့ပါဘူ
းစစ်တပ်ပိုင်းနဲ့စစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုမလုပ်ဘဲအလုပ်တွေဆက်ပြီးလုပ်နိုင်အောင်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကခွင့်ပြုထားတဲ့အချိန်မှာပဲစစ်တပ်နဲ့စီးပွားဘက်ကုမ္ပဏီတွေကိုအခုလိုနာမည်ပြက်စင်းသွင်းပြီးစစ်တပ်နဲ့စီးပွားရေးမလုပ်ဖို့ PR ပေးနိုင်ရေးဘာမာကမ်ပိန်း UK ကမျှော်လင့်ထားတာဖြစ်ပါတယ်ရှင်
မတ်တန်ကီထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ Twitter အမှုဆောင်ရာရှိချုပ်သူ့ရဲ့မြန်မာနိုင်ငံတွင်တရားအထုတ်ခဲ့တဲ့အတွေ့အကြုံ Twitter မှာရေးခဲ့တဲ့အပေါ်မှာပြည်တွင်းကလေးလာသူတွေရဲ့သဘောထားအမြင်ဘယ်လိုရှိသလဲဆိုတာကိုလည်းကြည့်ရအောင်ပါမြန်မာနိုင်ငံမှာတရားအထုတ်ဖို့လာရောက်ခဲ့တဲ့ Twitter ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Jack Dorsey ကသူ့ရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့ Twitter မှာရေးခဲ့တဲ့အပေါ်မှာတော့သူ့ရဲ့ Twitter ကိုစောင့်ကြည့်ခဲ့သူတွေအပါအဝင်တခြားဝေဖန်တာတွေရှိပေမဲ့လည်းပြည်တွင်းကလေးလာသူတွေကတော့သူ့ရေးတဲ့အပေါ်မှာသဘောတူညီကြပါတယ်အခုဝေဖန်သူတွေအနေနဲ့မြန်မာနိုင်ငံအကြောင်းကိုသတင်းတွေမှာတွေ့ရတာထက်စားရင်ကိုယ်တိုင်ပိုသိအောင်လုပ်တင်တယ်လို့တာဝန်ရှိတဲ့သူတွေအနေနဲ့လည်းကိုယ်နိုင်ငံရဲ့အခြေအနေမှန်ကိုနိုင်ငံတကာကနေအမှန်တိုင်းသိအောင်ပို့ပြီးတော့မှလှုပ်ဆောင်တင်တယ်ဆိုပြီးတော့လည်းအကြံပေးထောက်ပြကြပါတယ် VOA မြန်မာပိုင်းရဲ့ရန်ကုန်သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်
Twitter လူမှုကွန်ရက်မီဒီယာကိုတွက်ဖက်တည်ဆောင်သူတူဖြစ်တဲ့ Jack Dorsey ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွေ့အကြုံအကြောင်းပြီးခဲ့တဲ့သတင်းခွင်နေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပြီးတဲ့နောက်အဲ့ဒီအပေါ်အပြင်းထန်ဝေဖန်တာတွေနဲ့ရင်ဆိုင်နေရတာပါ Jack Dorsey အနေနဲ့သူမြင်တာကိုပြောတာဟာဘာမှမှားယွင်းမှုမရှိဘဲဝေဖန်သူတွေအနေနဲ့လည်းသူတို့အမြင်နဲ့သူတို့ဝေဖန်နိုင်ပေမဲ့တကယ်ပို့ပြီးပြောဆိုတာတွေအပေါ်ပြန်ပြီးဝေဖန်ထောက်ပြသူကတော့ The Voice Weekly ရဲ့ Director ဦးစည်ရဲ့သူပါအဲ
့ဒါအဲ့ဒါတွေကတော့ဟိုတာမန်ပြည်သူလူထုကိုဒီမာဘီယိုခီးမသွားတဲ့မူလို့ပါတော့အဲ့ဒါကြီးပြောတာကတော့အရင်ခေတ်ကကျွန်တော်တို့ sanction လုပ်တယ်လို့ပါပဲဒါကဟိုတာမန်ပြည်သူတွေဝဲထိခိုက်ပါလေဒီခီးသွားမြန်မာပြည်ကိုသွားလဲတာတို့ပါတော့အဲ့ဒါကြီးမလုပ်ဖို့ဆိုတာဒါမြန်မာပြည်ပို့ပြီးတော့သူတွေနားမလဲအောင်ဖန်တီးတယ်လို့ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့တကယ်တမ်းကတော့မြန်မာပြည်တွေကိုသွားလဲကြကိုယ်တိုင်သွားကြည့်ကြအဲ့ဒါမျိုးကိုလုပ်တဲ့ဘက်ကိုအားပေးရမှာပေါ့လေ
ဝေဖန်ချက်တွေကိုကြီးကြီးအားဖြင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့အမြင်ကဘလို့ရှိနေတယ်လဲဆိုတာမြင်သာပြီးကိုယ့်ဘက်ကလည်းဒါရီကိုခြေဖြတ်နိုင်အောင်စူးစမ်းရမယ်လို့ဦးစည်ရဲ့သူကတောက်ပြပါတယ်
။ကိုယ့်ဘက်ကလည်းလှုပ်တင်လှုပ်တိုက်တာတွေလှုပ်ပြီးရင်ဒါရီလှုပ်တင်လှုပ်တိုက်တယ်ဆိုတာကိုသိသွားအောင်လို့ဝိုင်းပြီးတော့မှချက်ပေးရမှာပေါ့ခုနကအဲ Twitter CEO တို့ဘာလို့လာလဲလဲဆိုတာလည်းဒါကကောင်းတဲ့ချက်ပဲလေသူတို့တွေကိုယ်တိုင်လာလဲလာကြည့်ပြီးတော့အပြင်ကိုပြန်ပြီးပြောတဲ့အခါကျတော့ဘာပြောပြောဝေဖန်တဲ့လူရှိနေပေမဲ့ဒါကအောင်နားလေသွားတဲ့လူသဘောပေါက်သွားတဲ့လူတွေရှိမှာပဲပေါ့နော်အဲ့ဒီခါကျတော့ကျွန်တော်မြင်တော့ဒီကြီးသွားလာမှုတွေဘာလို့ပိုလွယ်လာအောင်ကျွန်တော်လှုပ်ပေးဖို့လိုတယ်ပြီးတဲ့ခါကျတော့ဒီထင်ရှားကြော်ကြားတဲ့ပုံကိုယ်တွေဒီလာပြီးလေ့လာလို့ရအောင်ပေါ့လေအဲ့ဒါမျိုးတွေလှုပ်ပေးဖို့လိုတယ်ပေါ့နော်ဆိုတော့ကြံ့ကြံ့တော့တောင်းတော့ခံရမယ်သဘောရှိတယ်ဗျဟုတ်လား
နိုင်ငံတွင်းမှာတကယ်ဖြစ်ပျက်နေတဲ့အခြေအနေကိုမီဒီယာကနေအမှန်တိုင်းမဖော်ပြနိုင်ရင်အထင်မြင်လွဲမှားမှုတွေရှိနိုင်တယ်လို့မှန်မှန်ကန်ကန်ဖော်ပြထားတာမဟုတ်တဲ့သတင်းတွေကိုမချေဖြတ်နိုင်ဘူးပြန်ပြီးဖြည့်ဆင်းမပြနိုင်ဘူးဆိုရင်တော့နိုင်ငံတကာအလဲမှာဖြည့်ဆင်းရခက်တဲ့အနေအထားမျိုးဖြစ်သွားလိမ့်မယ်လို့တုံသက်သူက တကနာဖြူဟာသူ့စင်တနာအဖွဲကဦးသိန်းထွန်းဦးပါဒါပေမဲ့တခြားဘက်ကပြန်ကြည့်ပြီးသူမင်တာကိုလည်းဦးသိန်းထွန်းဦးကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံနဲ့ပတ်သက်ပြီးတော့အကောင်းမြင်ကြတယ်ဆိုတော့အခြေခံကတော့ရှားပါတယ်ဟိုတုန်းကလည်းလူကြီးကြီးပေါ့နော်အခုဟိုတုန်းကတော့ရှားလိုက်ပါတော့အရင်တုန်းကလို့ဒါပါတီအစိုးရတို့စိုးချုံကြီးဖြစ်ခဲ့လို့ဆိုတော့ကြောင်းပြချက်တရှိနေအခုဒီမိုကရက်တစ်ဆန်နှုန်းမဲ့ကိုတောင်းနေကြတဲ့အချိန်မှာအနောက်ကဘာကပို့ပြီးတော့တောင်းတာသူတို့ဆန်နှုန်းမဲ့ကိုလိုက်လျောညီညီအောင်ဆိုတော့တော့ဗျာရှင်းပြနိုင်ရမယ်လက်သက်ခံနိုင်ရမယ်ဆိုတဲ့အနေထားဗာမဲ့ဘာကြောင့်မို့များခေါင်းစဉ်တွေအမျိုးမျိုးနဲ့ကျွန်တော်တို့ပေါ်ပရှာဖိနေလဲဆိုတော့ဒါကတော့ကျွန်တော်ကဝန်ဒီရှင်းရဲ့စီတူရီဘိုင်းကနေပြန်ဆက်ပြီးပြည်ကြည့်တာပေါ့အဲ့တော့ရှုထောင့်မျိုးစုံအရာကျွန်တော်တို့မီဒီယာနဲ့ပတ်သက်လို့ကျွန်တော်တို့မှာအဖက်ကတော့ရှိတဲ့တော့ရှိတယ်အခုတစ်ခေတ်တော့ဒီနိုင်ငံတကာလည်းမှာကျွန်တော်တို့နဲ့ပတ်သက်လို့တင်းလီအမှားတွေလည်းရှိနေတယ်နောက်တစ်ခါကျတော့ပုံချက်ခံရတဲ့ဟာတွေလည်းရှိနေပေါ့အမှန်လေးလေးရောက်တဲ့ဟာတွေလည်းရှိပါဒါမဲ့ဟိုနေရင်လက်တွေ့ဖြစ်နေတဲ့အခြေအနေနဲ့ပေါ်နေတဲ့တင်းလီကြားမှာခွာချက်တွေရှိတယ်လို့ကျွန်တော်ပြော
တယ်ချက်တော်စီအနေနဲ့မြန်မာနိုင်ငံခီးစဉ်အတွေ့အကြုံရေးသားချက်မတိုင်ခင်အိန္ဒိယနိုင်ငံခီးစဉ်အတွေ့မှာလည်းဟိန္ဒူဘာသာနဲ့ပတ်သက်လို့ဝေဖန်ရေးသားမိတဲ့အတွေ့အပြင်းအထန်ဝေဖန်ခံခဲ့ရပူပါတယ်ချက်တော်စီဟာသူ့ရဲ့မွေးနေ့နိုဝင်ဘာလ16ရက်နေ့အထိမ်းအမှန်အဖြစ်နိုဝင်ဘာလကမြန်မာပြည်ကိုရောက်လာပြီးဆရာကြီးဦးကိုအင်ကာရဲ့ဝိပဿနာရိပ်တာခွဲတစ်ခုဖြစ်တဲ့မန္တလေးတိုင်းပြည်ဦးလင်မြို့ကဓမ္မမဟိမာဝိပဿနာရိပ်တာမှာဆရာတရားစကန်ဝင်ခဲ့တဲ့အကြောင်းကိုသူ့ရဲ့ Twitter အကောင့်မှာဒီဇင်ဘာလ10ရက်နေ့ကရေးသားခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိမာရှင်ဆက်ပြီးတော့ပိမိပြည်သူတွေအရင်ငင်းငန်းစွာဆန္ဒထုတ်ဖော်ခဲ့လို့တက်ကိုအသေးဖြတ်မှုနဲ့ထောင်ချခံရတဲ့လှုပ်ရှားသူ၃ဦးအ мян ဆုံးလွတ်ပေးဖို့ဆန္ဒထုတ်ဖော်ကြတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ထောင်ဒဏ်နဲ့ငွေဒဏ်နဲ့ချမှတ်ခံရတဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးကိုအ мян ဆုံးပြန်ပြီးလွတ်ပေးဖို့ဒီကနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာပြည်သူတွေစုဝေးပြီးတော့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ကြိုတင်အကြောင်းကြားပြီးမှလှုပ်တာဖြစ်တဲ့ဒီဆန္ဒပြပွဲကိုတော့အာဏာပိုင်တွေဘက်ကတားဆီးဟန်တာတာမရှိပေမဲ့လို့ဒီပိုစတာတစ်ခုမှာရေးသားထားတာတွေကခွင့်ပြုချက်တင်တဲ့အထက်မှာမပါလို့ဆိုပြီးပြန်ဖြုတ်ခိုင်းခဲ့တယ်လို့ဆန္ဒပြပွဲဥဆောင်စီစဉ်သူကပြောပါတယ်အကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါစမတော်ကိုကြီးညူပြည့်စင်မှုပုံမှန်900နဲ့ဆွဲချက်တင်ပြီးကချင်တက်ကြွလှုပ်ရှားသူ3ဦးကိုထောင်ဒဏ်6လစီနဲ့ငွေဒဏ်ကျ9သိန်းစီအပြစ်ဒဏ်ချမှတ်လိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့လူ့ဆန္ဒဖော်ထုတ်တာဖြစ်တယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်တူဖြစ်သူသောစွန်လွတ်တုဆန်ကပြောပါတယ
်ဒီဒီဆန္ဒဖော်ထုတ်တဲ့ဒီကိစ္စမှာသတိရတဲ့ကောင်ဆောင်ခံရတဲ့ဆရာဆရာမတုံးရောက်အတွက်အများဆုံးအပေးဘူးညာတော့ဖော်ထုတ်ခြင်းမှာလေပေါ့
ဒီကနေ့ဆန္ဒဖော်ထုတ်ပွဲကိုကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွေးမှာကျင်းပပြုလုပ်တာဖြစ်ပြီးကချင်လူထုတွေလူမှုဖွဲ့စည်းတွေဘာသာရေးသင်းဖွဲ့တွေစုစုပေါင်းဥယျာဉ် 9,000 နီးပါးတက်ရောက်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်ဆန္ဒပွဲမှာပါဝင်သူတွေဟာမြစ်ကြီးနားမြို့မနောကွင်းကနေစတင်ခြေထက်ပြီးမြို့တစ်လျှောက်လှည့်လည်ဆန္ဒဖော်ထုတ်ပြီးနောက်မနောကွင်းမှာပဲပြန်လည်စုဝေးကြပါတယ်။ဒီဆန္ဒဖော်ထုတ်ပွဲကိုအာဏာပိုင်တွေကနှောက်ယှက်တာမရှိပေမဲ့လည်းခွေကျွေးချက်ရယူစဉ်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးထားတာကိုချုပ်သိမ်းခိုင်းတယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်နောက်သူဖြစ်တဲ့ဒေါ်မရန်ဆန်ဒရာကပြောပါတယ်။အ
ောက်ဆောင်တုံးကတော့ဆက်ဆိုင်နေသူရေးထားတဲ့ဒီ experience တက်လို့ဆက်ဆိုင်မနေရအတင်းလာဆိုခိုင်းတော့လဲဆွေးရတာပေါ့နော်။အဲဒီနောက်ပိုင်းတော့အေးစီးလို့ပဲ
။တမတော်ကိုကြီးညူပြက်စီတဲ့ဆိုတဲ့ဆွဆွဲချက်နဲ့ကချင်တက်ကြွလှုပ်ရှားသူကုလွမ်းဆောင်ကုစော်ချက်နဲ့သော်နံဘူးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကမြစ်ကြီးနားမြို့နယ်တရားရုံးကနေထောင်သားနဲ့ငွေတန်ချမှတ်ခဲ့တာပါ။တရားရုံးရဲ့ဒီပြည်ထောင်ချမှတ်မှုအပေါ်မကျေနပ်ပဲလမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့တဲ့သူတွေထဲကကချင်လူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့မှတ်စုဆိုင်တွေစိုင်းခွန်အောင်နဲ့ကိုဗရာမိုင်တို့ကိုလည်းမြစ်ကြီးနားမြို့နယ်ရဲတပ်ဖွဲ့မှကပုံမှန်စကူငိမ့်စုစီဥပဒေနဲ့အမှုဆက်ဖွဲ့ထားပါတယ်။ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တမတော်နဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမြောက်ရေးအတွက်ပြီးခဲ့တဲ့မေလတွင်ကမြစ်ကြီးနားမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့တရိစာရှင်လင်းပွဲပြုလုပ်နေစဉ်ပြောဆိုမှုတွေကိုထောက်ပြပြီးတော့ကိုလွမ်းဆောင်ပါဝင်၃ဦးကိုမြောက်ပန်းဆိုင်စစ်သနာချုပ်ကသတ်မတော်ရရှိသူကနေတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။စီရီပတိပခတွင်ပိတ်မိပြည်သူတွေကိုကူညီပေးဖို့ကြိုးပမ်းသူတွေကိုအရေးယူတာဟာမဖြစ်သင့်ဘူးလို့ဆန္ဒဖော်ထုတ်ပွဲဝန်ရံသူလူသူအခြေပြုအဖွဲ့ဖြစ်တဲ့ Greenland အဖွဲ့တာဝန်ခံကိုနောင်လတ်ကြံမော်ကခုလိုပြောပါတယ်
။ဆရာမတန်ဘူးတို့ဆရာကောက်ကြတို့ဆရာလုံးဆောင်တို့ကမထက်ဖြစ်ကြမှာပိတ်မိနေတဲ့ပြည်သူတွေကိုသွားကူညီခြင်းဖြစ်တယ်။ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုရသွားပြီးတော့ကူညီတာဖြစ်တယ်။ဒီလိုမလိုလားအပ်တဲ့စစ်ကမဲဆိုလို့ရှိရင်အပြစ်ပေးတတ်တဲ့အနေအားဆိုကျွန်တော်တို့မကောင်းတော့ဘူးဖြစ်နေ။ကျွန်တော်တို့အချင်းတစ်မျိုးသားလုံးမှမဟုတ်ပါဘူးလေ။ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုကိုတတ်လတ်နိုင်တဲ့သဘောပဲ
။လူမှုစာနာဖော်ထုတ်ရေးစီစဉ်ဖြည့်မြောက်ရေးကော်မတီအနေနဲ့က စ်ပွဲအတွင်းပိတ်မိပြည်သူတွေလွတ်မြောက်ဖို့ကြိုးပမ်းဆောင်ရွက်သူတွေပေါ်တရားမျှတမှုမရှိဘဲစီရင်ချက်ချခဲ့တဲ့ဆိုတဲ့မိဂျင်နာမျိုးနဲ့တရားရုံးကိုပြင်းထန်စွာရှုတ်ချကြသလိုထောင်လန်ချခံရသူတွေကိုချွင်းချက်မရှိပြန်လှုပ်ပေးဖို့နဲ့တရားမျှတမှုကိုဖော်ဆောင်ပေးဖို့ကိုလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကချင်ပြည်နယ်တွင်းမှာ2013ခုနှစ်ကစပြီးတော့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားတကြောပြန်စည်ရေးတင်းမှလာနေတာပါ။စစ်ပွဲကြောင့်သရုတ်မြန်မာနယ်စပ် KIU ထိန်းချုပ်နယ်မြေနဲ့အစိုးရထိန်းချုပ်နယ်မြေအတွင်းမှာစစ်ပြေးဒုက္ခသည်တသိန်းကျော်ရှိနေပါတယ်။ဒုက္ခသည်တွေအနေနဲ့မူလနေရာကနေသိန်းချောင်ထွက်ပြေးနေရတာ6နှစ်ကျော်လာပြီဖြစ်သလိုတိုက်ပွဲရှော့ချပြီးနိုင်ငံရေးအရဆွေးနွေးဖို့အစိုးရငင်းချမ်းရေးကော်မရှင်နဲ့ KIU တို့ကြိုးစားနေပေမဲ့တိတာတဲ့သိုးသက်မှုတွေမရှိသေးသလိုအောက်ခြေပိုင်းမှာစစ်ရေးတင်းမာနေဆဲဖြစ်ပါတယ်။ KIU ကချင်လွတ်လပ်ရေးဖွဲ့ဟာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုအိမ်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်မှာဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်ရှင်။ဒီအစီအစဉ်နေမတိုင်ခင်မှာတော့သောတာရှင်တွေအတွက်စောင်းနှင်းတွေဝေတဲ့ဒီနှစ်တစ်ကူးရာသီရောက်တဲ့အချိန်တိုင်းမှာစောင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းလေးတွေနဲ့ VOA ကသောတာရှင်တွေအတွက်ဖျော်ဖြေတင်ဆက်ပေးနေပါတယ်။ဒီကနေ့မှာတော့တေးသန့်ရှင်ခိုင်ထူးရဲ့ဆက်ဆက်ဆုံးမဲ့စောင်းဆိုတဲ့တေးသချင်းလေးနဲ့ဖျော်ဖြေပေးမှာပါ။နားဆင်ကြရအောင်ပါရှင်။ရှင်ခိုင်ထူးရဲ့ဆက်ဆက်စုံမဲ့ဆောင်ဆိုတဲ့တေးသချင်းလေးကိုတေးသချင်းလေးဒီသောရရှင်နေနှစ်သက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညဒဲလီလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့ဆက်လက်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနာရီဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညဓာတ်ရည်လိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဦးဆုံးအမေရိကန်နိုင်ငံ၏အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါရယ်ကိုသိန်းထိုင်ဦးကစီစဉ်တင်ဆက်ထားပါရယ
်2016ခုနှစ်သမ္မတယူကော့ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့မဲဆက်စီရင်ရေးမန်နေဂျာဟောင်းနဲ့သူ့ရဲ့ရှေ့နေအောင်နေရာစလုံးကပြည်တော်စုအစိုးရကိုဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ဆိုပြီးအပြစ်ရှိကြောင်းဝန်ခံထားပါရယ်သူတို့တည်ထားတဲ့သတင်းအချက်အလက်တွေကိုလည်းအစိုးရရှေ့နေတွေစီမံထွက်ဆိုပါရယ်တောက်ကြနေရထုတ်ပြန်ခဲ့တဲ့အစိုးရရှင်းနေတွေရဲ့ကျဉ်ချုံရှင်းလင်းချက်တွေမှာရုရှားရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအဓိကမေးခွန်းတစ်ခုဖြစ်တဲ့ဒေါ်နယ်ထရန့်နဲ့ရုရှားကြားပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိဆိုတဲ့မေးခွန်းကိုလူသိရှင်ကြားဖြေဆိုသွားခဲ့တာတော့မရှိပါဘူး။ဒါပေမဲ့လည်းခိုင်မာပြောဆိုနိုင်တဲ့အချက်တွေကိုထည့်သွင်းထားတာတွေ့ရပါတယ်။သမ္မတထရန့်ရဲ့မဲဆွယ်စီရင်ရေးမှူးမန်နေဂျာပေါ်လ်မန်နဖော့တ်ကရုရှားဘက်ကလူတွေနဲ့သူ့အကြားတွေ့ဆုံခဲ့တာဒီနောက်သမ္မတထရန့်အစိုးရရာရှိတွေနဲ့ရုရှားဘက်ဆက်သွယ်ခဲ့တာတွေကိုလိန်ညာခဲ့တယ်ဆိုပြီးအထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာကဆွဆွဲထားပါတယ်အကြီးအကျယ်တီးပြတ်ထားတဲ့သတင်းအချက်အလက်တွေကိုပဲထုတ်ပြန်သေးတာဖြစ်တာကြောင့်နောက်ထပ်လည်းထပ်ပြီးတော့ထွက်လာနိုင်ပါသေးတယ်ဒါအပြင်2016ခုနှစ်သမ္မတရွေးကောက်ပွဲမွေးဆွဲကာလသမ္မတထရန့်နဲ့ရုရှားကြားစီးပွားရေးရာဆက်နွယ်မှုတွေအကြောင်းထရန့်ရဲ့ရှင်းနေအောင်မိုက်ကယ်ကိုအန်ကအသေးစိတ်ထုတ်ဖော်ထားတယ်လို့စုံစမ်းမှုမူလာကပြောပါတယ်ဒေါ်နယ်ထရန့်ကိုသေးသေးစစ်စေးတာတွေမလို့အောင်ကာတဲ့အနေနဲ့ရှင်းနေကိုဟန်ကလွှတ်တော်ကိုထက်ခါတလဲလဲလိန်ညာခဲ့တယ်လို့လဲရောဘတ်မူလာကပြောဆိုပါတယ်။ဒါအပြင်ထရန့်နဲ့ညီဆွန်းခဲ့တယ်ဆိုတဲ့အမျိုးသမီးတွေကိုရှင်းနေကိုဟန်ကတဆင့်ငွေပေးခဲ့တယ်ဆိုတာကိုလည်းပြည်ထောင်စုအစိုးရရှင်းနေတွေကထုတ်ဖော်ပြောဆိုပါတယ်။ကိုဟန်ကအမေရိကန်ပြည်ထောင်စုနိုင်ငံရေးမဲဆွယ်စည်းရုံးမှုတွေမှာငွေကြေးအရလိုက်နာရမယ့်ဥပဒေတွေကိုထရန့်ကိုစားချိုးဖောက်ခဲ့တယ်ဆိုပြီးအစိုးရရှင်းနေတွေကစွပ်စွဲထားတာပါ။ဒီလိုဆွဆွဲချက်တွေထွက်လာခဲ့ပေမဲ့လည်းသမ္မတဒေါ်နယ်ထရန့်ကတော့သူနဲ့ရုရှားကြားပူးပေါင်းကြံစည်မှုမရှိခဲ့ဘူးဆိုပြီးထက်ခါတလဲလဲညင်းဆိုနေပါတယ
် We're very happy with what we are reading because there was no collusion whatsoever
အခုမှတမ်းတွေဖတ်ရတဲ့လောက်တော့ကျွန်တော်တို့တိတ်ကိုပြောပါတယ်ပူးပေါင်းကြံစည်ကဘာမှမရှိဘူးလို့တွေ့ရလို့ပါဘယ်တော့မှမရှိခဲ့ပါဘူးမဲဆွယ်စည်းရုံးမှုမှာရုရှားဘက်ကအကူအညီဆိုတာဖြစ်နိုင်ကျွန်တော်ဘလို့မှမရချင်ပါဘူး
သမ္မတထရန့်ဒီလိုပြောပေမဲ့လည်းပါတီနဲ့စလုံးကလွတ်တော်အမတ်တွေကတော့သူနဲ့သဘောထားအမြင်မတူကြပါဘူး။ဒီမိုကရက်ထက်လွတ်တော်အမတ်ရစ်ချက်ဘလိုမန်တယ်ကဆိုရင်ရွေးကောက်ပွဲအတွက်သိက္ခာအရေးကြီးတဲ့လိန်ညာမှုကြီးကိုသမ္မတထရန့်ကျူးလွန်ခဲ့တယ်လို့အစိုးရရှင်းနေတွေကယုံကြည်တဲ့အကြောင်း Twitter ကနေရေးပါတယ်။ Republican ထက်လွတ်တော်အမတ်မာကိုရူဘီရိုကလည်း ABC ရုပ်သံကိုခုလိုပြောပါတယ်။
But there's no way to spin this. This has not been a positive.
ဒီကိစ္စကိုလဲစားလို့ဘယ်လိုမှမဖြစ်နိုင်ပါဘူး။ပေါင်ပတ်သက်ခဲ့တဲ့သူတွေအတွက်ဖြစ်လာတဲ့အနေအထားကကောင်းတဲ့ကိစ္စမဟုတ်ပါဘူး
။အမှန်တရားကိုဖော်ထုတ်ဖို့မဖြစ်မနေဆက်ရှာရမယ်လို့လဲမာကိုရူဘီရိုက ABC ရုပ်သံကိုပြောတာပါ
။ What we want for this country is all the facts and all the truth.
ဒီမှာကျွန်တော်တို့လိုချင်တာကအချက်လက်အတိအကျအမှန်တရားပါကျွန်တော်ကမူလရဲ့စုံစမ်းစစ်ဆေးမှုတွေကိုအချက်လုံးထောက်ခံခဲ့တယ်ဆက်ပြီးတော့လည်းထောက်ခံမှာပါဒ
Democrat Senator Chris Murphy ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
် And I think it is important for us to get the full report from the special investigator but let's be clear.
သူစုံစမ်းရေးမှုရဲ့စီရင်ခံစာပြည့်စုံကြဖို့ရည်ကြီးရဲ့လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ရှင်းရှင်းလင်းလင်းပြောပြရစီဒီစုံစမ်းမှုမှာအစင်တစ်စင်အမေထားအစ်စ်တစ်ခုကိုရောက်နေပါပြီ။သူစုံစမ်းရေးမှုကသူတို့ဘက်ကစုံစမ်းထားတာတွေထုတ်ဖော်ပြောဆိုတော့မှမို့တိတ်ကိုရည်ကြီးပါတယ်။သမ္မတဟာပူးပေါင်းကြက်စီခဲ့တယ်ကျူးလွန်ခဲ့တယ်ဆိုရင်တော့အရေးယူလို့မရတဲ့သူဆိုပြီးသတ်မှတ်ထားတာပါ။ဘာပဲဖြစ်ဖြစ်2016ရွေးကောက်ပွဲမှာလိန်ညာမှုနှစ်ခုထက်မနည်းသမ္မတကျူးလွန်တယ်ဆိုပြီးဆွဆွဲထားပါတယ်
။ဒီမိုကရက်ထက်လို့တော်မှခရစ်မာဖီယာ2019ခုနှစ်မေလကလေးကရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွဲဖက်မှုတွေနဲ့ပတ်သက်ပြီးအထူးစုံစမ်းနေတဲ့စုံစမ်းရေးမှူးရောဘတ်မူလာကိုသမ္မတကလွယ်လွယ်ကူကူယာဒူးကဖယ်ရှားလို့မရနိုင်တဲ့ဥပဒေကြမ်းရေးဆွဲရေးထောက်ခံဆိုပြုထားသူဖြစ်ကြောင်းပါခင်ဗျာ
။ဥဒိန်ထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်ရနေကြတဲ့အင်္ဂါညဒိုင်းရီလေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညဦးနဲ့အတူထုတ်လုပ်သူမတ်သိန်ကီထိုက်တို့စီစဉ်တင်ဆက်ပေးမယ်အင်္ဂါညဒိုင်းရီလေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညချမ်းဒိုင်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြေလွတ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိစ္စပါမြေလွတ်မြေလက်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေအရမြေလွတ်မြေရိုင်းအသုံးပြုခွင့်လျှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ရာကနေပြီးတော့ပြီးခဲ့တဲ့စက်တင်ဘာလကနှိုးဆော်ခဲ့တဲ့နောက်တိုင်းလားဒေသတွေအထူးသဖြင့်တော့ဒီပြိပခဒေသမှာရှိတဲ့လေလုံသူတောင်သူတွေဒေသခံတွေအတော်လေးကိုရတက်မအေးဖြစ်ခဲ့ကြပါတယ်တိုင်းသားတောင်သူတွေနဲ့ရပ်ဖက်ဖွဲ့စည်းတွေဘက်ကဒီဥပဒေကိုဒီဖြတ်ပြီးဖို့ဆိုပြီးတော့ ठी ကိုဒီအသေးအတန်ကန့်ကွက်လှုပ်ရှားမှုတွေရှိပါတယ်ဒါဘာကြောင့်မှာလဲဒီကြောင့်နဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ဆွေးနွေးသွားမှာပါအာပေါင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်၃ဦးကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်ပထမတူကတော့တိုင်းရင်လူတုတုတ်တေရေမိဖွဲ့အဖွဲ့ကပါဥပစုပါနောက်တူကတော့ဒီဒုမြေကွန်ရဲ့အဖွဲ့စည်းကပါမိခမွန်မာအဲနောက်တူကတော့ကချင်ဝိုင်းမော်ဒေသဆမဒေသအမီယာကာကွယ်ရေးအဖွဲ့ရပါဥတုနန်ဖြစ်ပါတယ်ခင်ဗျာသူတို့၃ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥပစုဖိတ်ခေါ်ချင်ပါတယ်ဥပစုကြားပါလားခင်ဗျာ
ဟုတ်
ကဲ့ဥပစေခုနကကျွန်တော်ပြောသားလို့ပါဒီမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေမှာတော်လေးညှင်းချက်ရှိပါတယ်တချို့ဥပဒေကြီးကကြွန့်ညင်သူတွေကတော့ဒါဟာဒီဟာမရှိတဲ့ဥပဒေဆိုပြီးတော့ပြောပါတယ်ဒါပေမဲ့တချို့ကြတော့လေဒီဥပဒေဟာပြောမယ်ဆိုရင်တော့မြေယာမူဝါဒပေါ့နော်မြေယာ policy အတွက်အခြေခံကြတယ်ဒါအဥဆုံးလောက်ရမယ့်ကိစ္စဖြစ်တယ်လိုအပ်တဲ့လိုအပ်ချက်ဖြစ်တယ်လို့လည်းပြောနေကြပါတယ်အဲ့တော့ဥပစေအမြင်ကိုအရင်ဆုံးသိကြပါလိမ့်ခင်ဗျာဒီဥပဒေနဲ့ပတ်သက်လို့
ဒီလိုမျိုးနဲ့လည်းအရင်ကတည်းကပတ်သက်ပြီးတော့ဒီလိုပေါ့နော်အဲ့လိုမရှိပြန်လို့ရှိပြန်တယ်ဒီလိုရှိကြတာပေါ့ဒါပေမဲ့ဒီဥစ္စာကအရင်ကကျွန်တော်တို့ပြန်ကြည့်လို့ရှိရင်ဒီနဝတ္တလက်ထက်မှာအစိုးရလက်ထက်မှာ1990ခုနှစ်မှာပေါ့နော်အဲ့ဒီလိုမျိုးနဲ့အရင်ဒီမှာဆောင်ဖို့ပုံဖွဲ့ကိုဖွဲ့ပြီးတော့အဲ့ဒီအဖွဲ့ကပြည်ငွေကောင်90နဲ့ကျောင်းတော်တွေလုပ်ပြီးတော့ဒီလိုမျိုးနဲ့အရင်လေဟိုဟဲ့ဒီမှာနော်ဤကစက်ကန်တော်တော်ကျူခါခဲ့တယ်အဲ့ဒီစာရင်းတွေကလည်းပြဿနာတစ်ခုရှိနေတယ်။နောက်ပြီးတော့ဒေတာတွေမှာဆာလိုက်တိုင်းလားတွေမှာလည်းဒီလိုဓလေ့ထုံးတဲ့အတိုးကြီးတွေမျိုးကျွန်တော်တို့ဥပဒေတွေမှာအတိအမှတ်ပြည်ဆိုင်တဲ့ဥပဒေတစ်ခုမှမရှိသေးပါလဲသိနေရ။ဒါရင်အဲ့ဆာလိုက်တိုင်းလားတွေမှာမြေယာမဲ့တိုင်းရင်းသားတွေအတွက်လည်းဒီစိုက်ပြေးနိုင်တဲ့ဥပဒေကိုတည်ဖို့လည်းရှိတယ်။အဲ့တော့အခုလက်ရှိကျွန်တော်အမြင်နဲ့ပြောရမယ်လက်ရှိဒီလိုမျိုးလက်မြေယာဥပဒေကြီးဟာအဲ့တော့90%တုံးကနောက်တော့အစိုးရမြေလက်မြေလက်မြေရိုင်းလို့အရာယူခဲ့တဲ့အဥ္စာကိုပြန်ပြီးတော့ဖြည့်ဆက်ပြီးတော့ဥပဒေဖြစ်တယ်။ဟုတ်အဲ့တော့အဲ့ဒီမြေလက်မြေလက်မြေရိုင်းဥပဒေမှာကျွန်တော်တို့ကမှတိုးရည်ကြရတယ်အများကြီးရှိတယ်။နောက်အခုတကယ်တမ်းပြန်ကြည့်ကြတော့လေဖိုင်တိုင်းသားတွေရဲ့နေရာနဲ့ဖိုင်တိုင်းသားတွေအတွက်နေရာဝန်ကျန်းပေးဖို့အတွက်ကလည်းသူတို့နေရာလိမ့်ပယ်ဖို့အခွင့်အရေးတွေနေရာနဲ့ပတ်သက်တဲ့ပိုင်ဆိုင်ရေးတွေရဖို့အတွက်လည်းလိုအပ်နေသေးတယ်။အဲ့တော့ဒီဘက်မှာလည်းပြောရရင်တော့ဒီလိုမျိုးလမ်းကြီးတိုင်းဥပဒေတစ်ခုပါရှိရောရှိတယ်ပါလေ။ဒါပေမဲ့အခုလက်ရှိဥပဒေကြီးကတော့တော်တော်ကြီးကို
ဟုတ်ကဲ့ဒီမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကို1992ပထမဆုံးအကြိမ်သူတို့လွှတ်တော်ကနေတည်ပြုပေးခဲ့လို့သိရပါတယ်ခင်ဗျာဦးသိန်းစင်သမဦးသိန်းစင်လက်ထက်မှာပေါ့အခု NLD အစိုးရလက်ထက်မှာပြန်လည်ပြင်ဆင်ချက်နဲ့ပြန်လည်တည်ပြုတာရှိတယ်ဒါထူးခြားခြားကွာဟသွားတာမျိုးရှိပါလ
ားအဲ့တော့ဒီထူးကွာဟသွားတယ်ခင်ဗျာဒီကွာဟသွားတဲ့ဒီနေရာမှာအခုပြင်လိုက်တယ်ဗျာ normal health system ကတော့ဒီလိုမျိုးလေးရအောင်ပြင်ကြတယ်အဲ့ဒီပြင်ဖို့အတွက်ကလည်းဒီကဖက်အဖွဲ့ကြီးတွေရောတိုင်းသားတွေရောဝိုင်းပြီးတော့ကြိုးကြတယ်ဒါပေမဲ့အခုအထက်မှာပါလာတဲ့အထက်မှာက ြတနာကြီးကြီးမားမားကတော့အဲပုံမှန်၂၂ခါခွေးပေါ့နော်၂၂ခါခွေးကိုသူတို့ကြားထားလိုက်တာပေါ့အဲ၂၂ခါခွေးမှာတော့ဒီလူတို့ကလည်းမြန်လောက်နေတဲ့လူတွေက6လအပြင်ပေါ့နော်6လတိနှစ်ပုံတွေရမယ်စက်ပုံမတွေချင်းချင်းချင်းချင်းသူတို့မှဟိုပြဿနာရှိတယ်ပေါ့အဲ့လိုမျိုးပေါ့အဲ့ဥစ္စာကို20ခွန်မှာပြည့်မှုပြည့်တယ်နဲ့တွားပြီးတော့တတ်မှတ်ပုံမှန်20ခွန်မှာအဲ့ပုံမှန်20ခွန်မှာတော့ဘယ်လိုတတ်မှတ်လဲဆိုအဲ့လိုညီလေးညီလေးညီလေးကိုလုပ်နေတာနဲ့အစိုးရတတ်မှတ်ထားတဲ့ညီလေးညီလေးညီလေးတွေမှာလုပ်နေတယ်ဆိုလို့ရှိရင်ခုညီမတဲ့နေရာထဲနဲ့လုပ်နေတယ်ဆိုရင်ပြည့်တယ်နှစ်နှစ်နော်အများဆုံးနှစ်နှစ်ကမပြတ်တော့ဘာတွေဒီချမှတ်နိုင်လဲဆိုရင်ကြာဖုံးချက်ကပါလာတဲ့အခါကျတော့အဲ့ဒါကြီးကတော်တော်ဆိုးဆိုးဝါးဝါးဖြစ်သွားတယ်ပြန်ဆက်ပြပါလေ
ဟုတ်ကဲ့ခင်ဗျာဥပစုဒါဆက်ဆက်လေးလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်တန်ဆွေးနွေးမဲ့သူကိုဒီကိစ္စနဲ့ပတ်သက်လို့မေးချင်ပါတယ်ဒုမြေကွင်းကမိခမုံမှာမို့အာဒေါ်မိခမုံကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့သိရသလောက်ဒီမြေလို့မြေလိုင်းမြေရဲ့စီမံခန့်ခွဲဥပဒေအရခုနကဥပစုပြောသွားပါတယ်6လအတွင်းမှာအာတောင်သူတွေကနေပြီးတော့ဟိုရှောက်ထားရမယ်ပေါ့နော်အကေးမရှောက်ထားဘူးဟောမဖြစ်ဘူးဆို6လကျော်သွားပြီဆိုဒီဟာတွေအရေးလို့ရပြီဆိုတဲ့သဘောဖြစ်နေတယ်ဒါကူဒုမြေကွင်းရဲ့အပါဝင်တိုင်းသားဒီအဖွဲ့အစည်းတော်များအကြီးကျယ်ကန့်ကွက်နေကြပါတယ်ခင်ဗျာဒါကိုဖျက်သိမ်းမှုလေအဲ့တော့ဒီဟာနဲ့ပတ်သက်လို့ကြက်ကြလက်ကြဘာကြောင့်ကန့်ကွက်လဲဆိုတာကိုပြောပြနိုင်မလားအရင်ဆုံး
ပါကြောင့်ကလည်းလဲဆိုတော့ပထမဆုံးအနေနဲ့ကျမတို့မြန်မာနိုင်ငံကဒီရင်းစစ်ကြီးကိုလည်းအကြအေးခံကြရတယ်အခုကတော့ဒီမိုကရေစီလို့ခေါ်တဲ့ခေါင်းစဉ်အောက်မှာကအခုတခါကျမတို့တကယ်လို့ဒီ6လပြင်းနဲ့မှာမှတ်ပုံမတင်ဘူးဆိုလို့ရှိရင်ကျမတို့အပြစ်မရှိတဲ့ဒီတောင်ကလေးဓမ္မတွေကဒါပြစ်မှုကျိုးလွန်တဲ့လူတွေဖြစ်လာတာဒါကမြန်မာနိုင်ငံရဲ့ဒီပြောပြမယ်အာကျေးဇူးရှင်ဦးကြီးမြောက်လို့ခေါ်တဲ့တောင်ကလေးဓမ္မကိုကာကွယ်မယ်ကာကွယ်မယ်ပြောပြမယ်နောက်ဆုံးတော့တောင်ကလေးဦးကြီးမြောက်ရဲ့ဒါခေါင်းတဲ့ကိုတွန်းပို့နေတဲ့ဥပဒေကြီးတစ်ခုဖြစ်တယ်နောက်တစ်ခုကတော့ဒီဥပဒေကဒီဘဟုထုတ်ကန်မှုတွေဦးစားပေးတဲ့ဥပဒေတစ်ခုဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့အခုတွားနေတဲ့ရင်းချမ်းရေးဖြစ်စဉ်ရဲ့တုံးမူကြတဲ့ဒီဖက်ထရယ်ဆိုတဲ့စကားလုံးနဲ့လုံးဝကိုက်ညီမှုမရှိဘူး။ဘလို့ကိုက်ညီမှုမရှိဘူးလို့ဆိုရင်အခုကအကုန်လုံးကဘဟုကနေပြီးတော့စီမံခန့်ခွဲ။ဒါပေမဲ့အခုလောလောဆယ်ရှိနေတဲ့မြေလို့မြေလက်နေရာလို့အစိုးရကနေတတ်မှတ်ထားတဲ့ဟာကရှိစရာကလုံးကျော်တဲ့အရာကဒါကတိုင်းဒေသတွေရဲ့ရှိနေတဲ့နေရာမှဖြစ်တယ်။ထို့သောနေရာတွေဆိုရှင်ဒါတွေကဒီတိုင်းရင်းသားလက်နက်ကင်တွေရှိနေသေးတဲ့နေရာမျိုးတွေမှာဖြစ်တယ်ပေါ့နော်တကယ်လို့ဒီဟာကြီးကအာဒီဆက်လက်ပြီးတော့အသက်ရှင်နေနေဆိုလို့ရှိတာကျွန်တော်တို့ငယ်နိုင်ငံတွေမှာပဋိပက္ခတွေပုံပြီးတော့ဖြစ်ပေါ်နေနိုင်တယ်ဒါကဒီဘိုးဆိုးရရဒီနေဆိုးရရအခုတွားနေတဲ့ရင်းကြေးဖြစ်စီကြီးကိုတော်တော်လေးကိုဖြစ်ပြဿနာကြီးကြီးတစ်ခုလို့ဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်တယ်နောက်တစ်ခုကတော့နေရာမဲ့တွေလေးပြီးတဲ့ဆိုကျွန်တော်တို့နေရာနိုင်ငံမှာတိုင်းရင်းသားတွေကပတိတွေကနေရာမဲ့တွေလေပေါ့နော်။ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုမုံပွားနေကြတဲ့နေရာတွေကိုဆက်မှန်ပြီးတော့မုံမပွားစေချင်ဘူး။ဒါဖြစ်လို့လဲဆိုတော့အခုရှိနေတဲ့ကျွန်တော်တို့နေရာနိုင်ငံတွေမှာအမျိုးတွေကကျွန်တော်တို့တိုင်းရင်းသားဒေသတိုင်းမှာစုပိုင်ရှင်တွေပြီးရှိနေကြပဲ။အကြောင်းအမျိုးမျိုးကြောင့်ကျွန်တော်တို့ထားရတဲ့မျိုးတွေပဲရှိတယ်။ချို့ဆိုလို့ရှိရင်ကြည့်တော့ထားကြရတယ်ဆိုဆိုလို့ရှိရင်စဉ်းစားကြည့်ရတော့ဖတ်ပြီးနေရတယ်လူတွေပဲရှိတယ်ပေါ့နော်မြေလို့မြေလက်နေတိုင်းဆိုရလည်းမရှိဘူးအခုကျမတို့ဒီဖြစ်စဉ်တွေထဲမှာလည်းဒီ statement တွေထွက်ကြတယ်ဒီတိုင်းတက်ဆိုင်ရာတိုင်းရင်းသားတွေက data line တို့တွေရဲ့အတန်တွေကအများအများထွက်လာတယ်ပေါ့နော်ဒါကသူတို့ data တွေမှာမရှိဘူးဥပမာဆိုလို့ရှိရင်ချင်းတက်မာရောကရင်နီတက်မာရောကျမတို့မွန်တက်မာရောနောက်ပဲဒီညာကတက်မာရောရှမ်းတက်မာရောပေါ့နော်ဒါတွေကတက်ဆိုင်ရာ data လိုက်တာကျမတို့ဒီဘက်မှာအာဒီမြေလို့မြေလက်နေတိုင်းဆိုရမရှိဘူးဒီဒီကနောက်ပြကျမတို့ညီမရမဲဘဝရောက်ရှိသွားနိုင်တယ်လို့နောက်ပြဒီပြည်ရင်းမှာဖြစ်တဲ့ဒီနေရာတင်းကျင်းမှုလည်းပို့ပြီးတော့ဖြစ်ပွားစီနိုင်တယ်ပေါ့နော်။ဒါကြောင့်မလို့ကျမတို့ဒီလူလူတို့ကရင်းချမ်းရေးကိုလည်းဖြစ်စေဘူး။နောက်ပြဒီနေရာရေးလို့ပြောလိုက်နေဆိုလို့ရှိရင်နေရာဥပဒေကထွက်နေတာတကယ်ဆက်လို့မျိုးပဲလွတ်တော်ထဲမှာအရာကိုထွက်နေ။ဒါပေမဲ့နေရာရေးလို့ပြောလိုက်တဲ့နေရာရေးတကယ်ကျင်းကျင်းထဲမှာတက်နေရာတော့တက်အပေါ်ကလည်းနေတဲ့ဟိုပြီးတော့အကမွန်ဝင်ကြလုံးနေတဲ့လူတွေရောသူတို့ရဲ့ပူပေါင်းပါဝင်မှုတွေသူတို့ရဲ့ဘလောက်ပါနိုင်တယ်လဲပေါ့နော်ဒါသူတို့ရဲ့ဆုံးဖြတ်ချက်ထားတဲ့အပိုင်းမှာလည်းဒါလုံးဝမပါနေတဲ့တက်တော့ပေါ့နော
်ဟုတ်ကဲ့ခုနကပြိပခဖြစ်တဲ့နေရာတွေမှာရှောက်ထားဖို့ခက်တာတပိုင်းပေါ့နော်အကေပြိပခမဖြစ်တဲ့နေရာတွေမှာဥမာရှောက်ထားခြင်းအဖြစ်တစ်ချိန်တော့တိုင်းသားဒေသတွေမှာခုနပြောလို့မီယိုဖလာအရာဆိုက်ခဲ့တာရှိမယ်ဓမ္မဥကြဆိုက်ခဲ့တဲ့မြေတွေရှိမယ်ဒီမြေတွေကအထောက်ထားခံခံမာနဲ့မရှိဘူးလို့လည်းကျွန်တော်တို့သိရပါပါတယ်ခင်ဗျာအဲ့တော့ဘာပြောဒီစီမံခန့်ခွဲမှုတွေထွက်လာမယ်ရှောက်ထားမယ်ဆိုရင်ဒါကပို့ပြီးတော့အားလုံးအဆင်ပြေမယ်ဒီတိကျကျဖြစ်လာမယ်လို့တော့မခံယူနိုင်ဘူးလား
အာကျမတို့မြန်မာနိုင်ငံကနေရာနဲ့ပတ်သက်မယ်ဆိုလို့ရှိရင်ဒီကြချင်းလေးနဲ့နေရာဘယ်လိုပြောမလဲနေရာဒီစောက်ပုံတခုရှိနေလို့ကြောက်။ဘာဖြစ်လို့လဲဆိုတော့ဘ ਹੁ ကပဲချမှတ်ထားတဲ့နေရာဒီစောက် ပုံတစ်ခုပေါ့နော်ဟုတ်တယ်ကျမတို့ကအတိအမှတ်တစ်ခုခုပြုတ်ပြောက်လိုအပ်တယ်ဒါပေမဲ့ဒီလိုမျိုးအပေါ်ကနေပဲတူတယောက်ပဲလည်းပဲကြီးအုပ်ပြီးတော့ဟိုဥစ္စာဒီအတိအမှတ်ပြုခိုင်းလို့မရဘူးဘာဖြစ်လို့လဲဆိုတော့အခုရှိတဲ့နေရာအများကြီးတယ်မတူ껙ပြားတဲ့နေရာကိုကျမတို့ဘယ်လိုမျိုးအတိအမှတ်ပြုလုပ်နိုင်မလဲဥပမာအာဖီပြည်နယ်မှာရှိတဲ့ဥမာတဆန်ရပြည်နယ်လိုက်ရောသူတို့တွေရဲ့လုံပိုင်ခွင့်တွေလုံထုံလုံးမျိုးဥမာပြည်နယ်ဆိုလို့ရှိရင်ပြည်နယ်လိုက်သူတို့ရဲ့နေရာဥပဒေနဲ့ပတ်သက်ဘယ်လိုမျိုးစီမံခန့်ခွဲမလဲဘယ်လိုမျိုးတမ်းမှတ်မလဲဆိုတာဟာအခုရှိနေတဲ့ဒီနေရာရဲ့ဒီကြမ်းလေဒီစောက်ပုံတည့်ရချာချာတစ်ခုအချင်းလေးနေနေကြဘူးနောက်တစ်ခုကျတော့နေရာနဲ့ပတ်သက်ပြီးတော့နေရာတက္ကနာကိုဖြည့်ရှင်းမယ်ဆိုလို့ရှိရင်ရှင်းလင်းပြတ်သားရဲ့ဘုံစားအာသူ့ရဲ့ရန်နေရာတစ်ခုလည်းရှိနေကြဘူးတကယ်လို့ကျမတို့ကဟုတ်ပြီကျမတို့ပုံစံခဏလေးပဲတကယ်ပဲဒီတောင်းပြီးလဲကျမတို့ရဲ့ဘဝကလုံခြုံသွားမလားဒါကလုံးဝမလုံခြုံဘူးဘာဖြစ်လို့လဲဆိုတော့ပုံစံခဏရလိုက်တာနဲ့ဥပမာအားဖြင့်ကျမတို့တိုင်းရင်းသားတွေဒါတွေမှာရှိသုံးနေရခဏထုံတိုင်းနေရာနဲ့ပြန်ကြည့်နေဆိုလို့ရှိတာကျမတို့အချိန်ထဲမှာတွေးခွဲတဲ့ຢာမျိုးတွေဖြစ်လာတယ်ပေါ့နော်ဒီကဲလို့တို့ရဲ့
တွေးအဲ့ကျွန်တော်တေချာမရှိလို့ပါတွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်လဲခင်ဗျဘာလို့အစိုးရကတပတ်ပြီးတဲ့ဟာကြောင့်လားသွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်ပါလဲခင်ဗျာချင်းချင်းကြားထဲမှာ
သွေးခွဲတဲ့ဟာဆိုတာပုံစံခုနဆိုတာကျမတို့ဗန်ထဲမှာပတ်စံလုံးလုံးကြည့်နေချင်းလို့ရတယ်နောက်ပြီးကျမတို့တောင်းပြီးလဲကျမတို့ကဒီဟာကနေရာကိုဈေးဆက်ပေါ်မှာဒါရောင်းချလို့ရတဲ့အရာတစ်ခုကိုစိတ်မျိုးသွန်းအားပေးတယ်နောက်တစ်ခုကျတော့ဒါကဖထွယ်ဦးစားမပေးတဲ့စနစ်လေးတစ်ခုဖြစ်တယ်တကယ်လို့ကျမတို့ကဒီဟာကိုအတိအမှတ်ပြုဖို့ခိုင်ခိုင်မာမာလုပ်မယ်ဆိုလို့ရှိရင်ကျမတို့စိတ်မှန်တဲ့နေရာဖက်တွေတစ်ခုပေါ်ပေါက်လာမှဒါဒီမြန်မာနိုင်ငံရဲ့နေရာတက္ကနာကြီးကိုကောင်းကောင်းချီးချင်းလင်းနိုင်တယ်လို့ကျမတို့ယုံကြည်ထားတော့ပေါ့နော
်ဟုတ်ကဲ့မက်မီခါမွန်ဥပစုလီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေဥတူနန်းကတော့ကချင်ဝိုင်းမော်ဒေတာဆမဒေတာကမြေယာကောက်ဝေးအဖွဲ့စည်းရပါဥတူနန်းကိုတိုင်ကလည်း IDB ကိုတိုင်လို့သိရပါတယ်ခင်ဗျာအဲ့တော့ဒီဥတွေနဲ့ပတ်သက်လို့ဥတူနန်းရဲ့စွန့်ရင်ချက်ကိုအရင်ဆုံးပြောပြပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့နေရာကတော့အခုမှဒီတက်ဆောင်ထားတဲ့နေရာတွေမှာပြည်သူ့ငွေကြေးကုမ္ပဏီတွေရောက်နေပါတယ်အဲ့တော့ဒီဥပဒေထွက်ပေါ်လာတဲ့အခါမှာဒီမြမလင်းချင်းမူစာပေမှာရောမြေလူမြေလာနေရာများကိုရှောက်ထားနိုင်ကြောင်းဆိုတဲ့ဟာတွေလည်းကျွန်တော်ဖတ်ရတယ်ပေါ့နော်အဲ့တော့ဒီလိုဖြစ်လာတဲ့အခါမှာကျွန်တော် IDB တွေကကိုယ့်နေရာမှာလည်းမနေနိုင်ဒီကျန်တဲ့ချိန်မှာကျွန်တော်တို့နေနေရတယ်အဲ့ဒီချိန်မှာကျွန်တော်ဒီဥပဒေတွေကဘာကြောင့်ကြောင့်လဲဆိုတာလည်းကျွန်တော်မသိဘူးဘာကြောင့်ဒီလိုထွက်ပေါ်လာလဲဆိုတာလည်းကျွန်တော်မသိဘူးပေါ့အဲ့တော့လုံးလုံးဆိုရအဖြစ်အပျက်မှာကျွန်တော်ဘက်မှာပုံပြီးဒီလက်ကိုရောက်နေတယ်အဲ့တော့ကျွန်တော်တို့စိုးရင်ချက်တွေကအများကြီးဖြစ်နေတာပေါ့နော
်အဲ့ဒ
ါကြောင့်ကျွန်တော်တို့ကန့်ကွက်ရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဥတုနန်းတို့ကအခုက IDB ဖြစ်နေတဲ့ခါကျတော့အရင်မြို့ဖလာလုပ်ခဲ့တဲ့မြေတွေကိုပြစ်ထားခဲ့ရတယ်အဲ့တော့ဒီမြေတွေမှာအခုကဘာတွေလုပ်နေလဲ
ဒီတွေမှာအခုအချိန်မှာတရုတ်မပြောတယ်အကုမ္ပဏီတွေဝင်ရောက်လာနေပါသေးတယ
်အဲ့ဒါကဒေသအာဏာပိုင်တွေကလုတာလားကုမ္ပဏီတွေနဲ့လုတာလားဒီတိုင်းဝင်လုတာလားဘယ်လိုပုံစံမျိုးလဲခင်ဗျာ
အာခေါင်းစဉ်ကြတဲ့ကုမ္ပဏီဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့
ကုမ္ပဏီကလုနေပါလား
ဟုတ်ကဲ့အခုဥတုနန်းတို့ရဲ့စွန့်ရင်ဂျန်နယ်ပတ်သက်ပြီးတော့ဥတုနန်းတို့တက်ဆိုင်အာဏာပိုင်တွေကိုဘယ်လိုပုံစံမျိုးနဲ့တင်ပြမလဲကိုကူရာရဲ့လည်း IDB ဖြစ်နေတဲ့ခါကျတော့
ဟုတ်ကဲ့ကျွန်တော်တို့ကကျွန်တော်တို့ဒီ IDB ရဲ့အခွင့်အရေးရှိတဲ့အတိုင်းပဲကျွန်တော်တို့ဒီမြေလူမြေလမ်းဥပဒေဆိုတာကကျွန်တော်တို့ IDB တွေမှာမရှိခဲ့ဘူးပေါ့နော်ကျွန်တော်တို့ကလောက်ကင်စားတောက်ခဲ့တယ်အဲ့တော့မြေလူမြေလမ်းမြေရင်းလေးကျွန်တော်တို့ဘက်ကတော့မဖြစ်စေချင်ဘူးပေါ့အဲ့ဒါတစ်ခုခုကျွန်တော်တို့ IDB တွေဘက်ကနေဘယ်လိုပြသပေးနိုင်မလဲဆိုတဲ့အတိုင်းတွေလည်းကျွန်တော်တို့ဟောပေါ့စဉ်းစားမိပါတယ်အဲ့တော့အခုချိန်မှာဒီဥပဒေတွေရဲ့အကြောင်းကိုလည်းကျွန်တော် IDB တွေကမေးနားမလို့ပေါ့နော်အဲ့ဒါကြောင့
်ဟုတ်ကဲ့
ဒီလိုလောက်ရချင်း
ကျွန်တော်နောက်တစ်ခုမေးချင်တာကဒီမြေယာဥပဒေနဲ့ပတ်သက်လို့တချို့တိုင်းသားဒေသတွေမှာအထူးဖြင့်ပြိပခဖြစ်နေတဲ့တိုင်းသားဒေသတွေမှာတခြားလက်နက်ကင်ဖွဲ့စည်းတွေဘက်ကလည်းသူတို့တရားဥပဒေတွေရှိပါတယ်ဥပမာဆိုကရင်ဘက်မှာလိုမျိုးပေါ့နော်ကချင်ဘက်မှာက KIA ကောတသက်ဒီမြေယာနဲ့ပတ်သက်လို့ဥပဒေမျိုးတွေရှိပါလားခင်ဗျာ
ဒီမြန်မာဥပဒေပေါ်လစ်စီချထားပြီးတော့တားတော့တားရတယ်ဒါမှမဟုတ်ဘယ်လိုချထားလဲဆိုတော့ကျွန်တော်တို့ဒီသူတွေတော့မသိရဘူးဆို
ဟုတ်ကဲ့ခင်ဗျာဥပစုမိခမွန်ဥတုနန်းလေလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်တို့ရရှိနေအချို့လှည့်ပေးခြင်းပါလေအရင်ဆုံးကိုတီးလည်မှုထိုင်းနိုင်ငံပါကိုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်အစိုးရရဲ့စစ်တပ်ရဲ့ဟာနော်သူတို့ရဲ့ရိုးသားမှုဖြစ်ဘူးဆိုတော့အခုပို့ပြီးတော့ရောက်လုံးပေါ်နေတာပဲကျွန်တော်မြင်ရပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းသားဒေသတွေမှာတော့မြို့မြိုင်းစရာမရှိပါဘူးခင်ဗျာ။ဘ
ာပြောလဲဆိုရင်เนาะကျွန်တော်တိုင်းသားအဖွဲ့အစည်းတွေကเนาะတို့ရဲ့တော့ဆောင်ကြတို့ရဲ့တိုင်းထွာကြရှိတာပြီးသားပဲအဲအကြောင်းကိုအခုအစိုးရဟာเนาะတို့ရဲ့လောက်ဆောင်ကြတော့ကြာလေကြာလေเนาะဖြစ်တဲ့ပုံဆိုးလေးလို့ဖြစ်နေတယ်ခင်ဗျာ
ဟုတ်ကဲ့
ဒါလို့လဲဆိုရင်เนาะအခုတကယ်လို့များเนาะတို့ကမတ်ပုံပင်ရမယ်ဆိုရင်မတ်ပုံပင်တဲ့စိတ်ချဟာเนาะတို့ကเนาะအဲ့မှာအဲ့စီးရင်ဝင်သွားပြီဆိုရင်เนาะအောက်ခုံပေးရတော့မယ်အောက်ခုံပေးတာကိုเนาะစစ်တပ်ဘက်ကိုရောက်သွားမယ်เนาะစစ်ရင်အားဖြစ်တဲ့ဘက်ကိုရောက်သွားမယ်တကယ်လို့တော်ရင်မော်သူတို့ကမတွင်းတဲ့ဥစ္စာကြတော့เนาะတကယ်လို့ပြင်ပမှာဖြစ်သွားတဲ့ဥစ္စာသူတို့အလုံးသိမ်းတဲ့သဘောဖြစ်နေပါလေအဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့ကဒီပြင်လူခွဲ့ချင်းနေနဲ့เนาะဘယ်လိုလုပ်မလဲเนาะတိုင်းသားခွဲ့ချင်းနေနဲ့ဘယ်လိုလုပ်မလဲအဲ့ဒါကိုအမြန်တမ်းလုပ်ဖို့လိုအပ်ပါတယ
်ကျွန်တော်ကိုတီးလက်မှုကိုဒီမှာတကယ်နည်းမေးချင်ပါတယ်ခုနကမိကုန်းနဲ့ဆက်ပြီးတော့ပါခုနကကျွန်တော်ပြောသလိုဒီမြေယာဥပဒေနဲ့ပတ်သက်လို့မြေလူမြေယာဥပဒေနဲ့ပတ်သက်ပြီးတော့အစိုးရဆွဲတဲ့အခါမှာမြေလူမြေယာကင်းပြီးတဲ့မှာမရှိဘူးလို့ကိုတီးလက်မှုပြောတယ်အဲ့တော့အဲ့မှာ KB တဲ့မှာအုတ်ချုပ်ရေးပိုင်းတချို့ဝင်နေတဲ့ဒီ KNU တို့ဘာလို့မှောဒီမြေလူမြေရဲနဲ့ပတ်သက်လို့ဖြစ်ဖြစ်မြေယာနဲ့ပတ်သက်လို့ဥပဒေအသီးကြသူလှုပ်ထားတာရှိလို့လားစီမံခန့်ခွဲမှုလှုပ်ထားတာရှိပါလား
ဟုတ်ကဲ့ရှိပါတယ်ခဏရှိပါတယ်ခဏကျွန်တော်ဆရာတို့အသေးစားလားလေ့လာကြည့်ပါကျွန်တော်ပြောတာမျိုးလို့ရှိရင်
အဲ့တော့မြေလူမြေရန်စီမံမှုကိုမြေလူမြေရန်အကင်းပြီးနဲ့စီမံမှုကို KNU အနေနဲ့တေချာစီမံပေးနိုင်တဲ့အနေအထားရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျရှိပါတယ်တကယ်လို့သူတို့ကနော်ဒီလိုနော်အစိုးရအဖွဲ့ကြီးကလှုပ်ဆောင်မယ်ဆိုရင်တို့ကျွန်တော်ကင်းကင်းလေးကင်းပြီးဘူးဘူးရဲ့လေယာဉ်မျိုးဒါလူမှုဖြစ်သွားအောင်ကအ
ဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုကိုတီးလက်မှုတို့ကလက်မခံဘူးဆိုတဲ့အစိပ်ပိုင်းက KNU တစင်းစီရသွားမှာဘယ်လိုပုံစံမျိုးနဲ့အစိုးရကို complaint လုပ်မလဲ
ဟုတ်ကဲ့ခင်ဗျာဒီကတော့တို့ရဲ့တိုင်မြင်မှုတို့ရဲ့ဖြေမြင်မှုမှလည်းမသိပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတီးလက်မှုကျေးဇူးပါခင်ဗျာကျွန်တော်ဥတင်ငွေဆိုရဲပေးစာဆောင်ဖတ်ချင်ပါတယ်သူကဒီဆွေးနွေးပွဲအတွက်ပေးဖို့လာတာပါမြေလွတ်မြေလက်စီမံခန့်ခွဲမှုဥပဒေရတဲ့မြေလွတ်မြေလက်အသုံးပြုခွင့်ရှောက်ထားဖို့သက်ဆိုင်ရာကနှိုးဆော်ခဲ့တဲ့နောက်တိုင်းသားဒေသတွေအထူးဖြစ်ဒီပြိပခဖြစ်တဲ့ဒေသကတောင်သူတွေတော်လေးရသက်မီးပါတယ်ဒါကလည်းဒီဥပဒေရရှောက်ထားခွင့်6လအတွင်းရှောက်ရမယ်ဆိုတော့စစ်ဘေးရှောင်ပြည်သူတွေကသူတို့ရဲ့လေယာဉ်အုပ်အိမ်တွေဆွန့်လွတ်ထွက်ပြေးလာတော့ဘလူပြန်ရှောက်မလဲဗျာတဲ့ညဉ့်ညမ်းရတော့မှပဲမိမိရက်ရွာပြန်အမှရှောက်ထားနိုင်မှာပါတဲ့စစ်ဘေးရှောင်တွေရဲ့ဒီလေယာတွေဟာအစိုးရရဲ့စီးရင်မှာမြေလွတ်မြေလက်စီးရင်ဖြစ်နေမှာအသေးကြပါတဲ့ဒါကြောင့်မလို့ဒီဥပဒေအရပြိပခဖြစ်နေတဲ့နေရာကတောင်သူတွေရဲ့လေယာမြေတွေဟာဆုံးရှုံးသွားနိုင်ပါတယ်တဲ့ဒါကြောင့်တိုင်းသားပြည်သူတွေနဲ့ရက်ဖက်ဖွဲ့စည်းတွေကအသေးအံကိုကန့်ကွက်နေကြပါတဲ့ပြတ်တမ်းပြီးတော့ဥပဒေဖြစ်နေတဲ့အတွက်အစိုးရကအကောင့်ထည့်ဖော်တဲ့နေရာမှာတရားမျှတမှုအတွက်အကောင့်ထည့်ဖော်မှုကိုခိတရက်ဆိုင်ပြီးတော့ချွင်းချက်အနေနဲ့တော့ပြိပခဖြစ်နေတဲ့နေရာတွေကိုခြံလှပ်ပြီးအကောင့်ထည့်ဖော်ဆောင်ရွက်နိုင်အောင်တွတ်တော်ကိုပြန်လည်တင်ပြပြင်ဆင်နိုင်အောင်ဆောင်ရွက်တက်ပါလေလို့ထင်မြင်ယူဆပါတယ်တဲ့ဒါကဥတင်ငွေရဲ့သူ့ရဲ့အမျိုးပေးပို့တာပါဒါနဲ့ပတ်သက်လို့ဥပစုပဲမြင်ချင်ပါလေခုနကကျွန်တော်အဲ့ဟာနဲ့ပတ်သက်လို့လည်းပြောပါတယ်ပြိပခဖြစ်တဲ့နေရာတွေမှာမြေလို့မြေရန်ကိုစီမံခန့်ခိုးဖို့အတွက်အခက်ဖြစ်နေတယ်ဒါဆိုရှင်ပြိကမဖြစ်တဲ့တခြားနေရာတွေဥမာတခြားနေရာတွေမှာလုပ်ရင်ရောပြန်ပြီးတော့ပြင်ဆင်ပြီးတော့ဆောင်ရွက်တက်မှာဆိုဥတင်ငွေရဲ့ဒီအယူဆပြောဆိုနေတဲ့ပတ်သက်လို့ဥပစုဘယ်လိုမြင်ပါလဲခင
်ဗျဒီမြေလို့မြေလက်ပြရပေါ့ဗျဒီဥပဒေထဲမှာတော့ပြောင်းလဲချက်ရှိတာပေါ့မြေလို့မြေလက်ပြရအဲမြေလို့မြေလက်ဆိုဒီမှာတော့အတိတ်တွေဖွင့်တာအဲမြေရန်ဆိုဒီမှာအတိတ်တွေဖွင့်တာပေါ့နော်အဲအတိတ်တွေဖွင့်လိုက်တဲ့အခြေအားဒါအတိတ်တွေဖွင့်တဲ့အတိုင်းအောင်တပိုင်းပဲဒါကြောင့်ဒီလိုမျိုးလည်းရတယ်ကိုတတ်မှတ်တဲ့နေရာမှာကြာတော့ကျွန်တော်တို့ရည်စင်းမှာနော်အဲ့မှာစီမံဥပဒေထောင်ကဘယ်ဟာလဲစီမံထောင်ဝင်စီမံဥပဒေထောင်ကဒါကိုမြေလို့ပြောလို့ရတယ်ကိုတတ်မှတ်တယ်အဲ့ဒီပေါ်လာတဲ့နေရာမှာနေရာမြေရည်ရည်ဒီကလက်သားတဲ့ဥစ္စာကမြေလို့ပြောလို့ရတယ်စစ်တော့ပေါ့စစ်တော့မပါဘူးပေါ့အဲ့ကြတဲ့ဟာကိုမြေလို့ပြောလို့ရတယ်တတ်မှတ်အဲ့တော့အဲ့ဒီမြေရဲ့သမိုင်းကိုပြန်ကြည့်လို့ရှိလို့ရှိတယ်ဒီလိုကိုယ်နေတန်းခဲ့တာဒီလိုမျိုးတွေကဒီတိုင်းဆိုင်တယ်ဒီတိုင်းတော့ဗျာ။အဲတောင်းရတဲ့ဒီလိုဆိုင်ပြီးတော့ဆိုင်တွေအစားဥပဒေတွေအစားတိုင်းပြီးတော့အစားကိုဒီလိုတိုင်းပြီးတော့အစားပြန်လဲထုတ်။အဲပြန်လဲထုတ်ပြီးတော့အဲ့လိုတော့စိတ်ကချင်းဆိုပြီးဖြစ်တယ်။အဲ့တော့ကဟိုခစ်တော့ဝေဒီစာခစ်မှာလုပ်ဖြစ်တာပေါ့။နှစ်ပုတ်တွေနဲ့ဖြစ်တာ။အဲ့ရမှာဒီဒီကတိုင်းရလေးတွေကွင်းမှာအဲ့တန်မပေးမတိုင်းရလေးတွေကွင်းမှာဥပမာပြောလို့ဒီတိုင်းတိုင်းလေးတွေကွင်းမှာအဲ့တော့ကိုဆိုင်နဲ့ဆက်ပြီးမှစားပြီးပေါ့။အဲ့ဒါမြေဥပဒေကိုလေခေါ်အဲ့ဒါမြေဥပဒေကိုရင်းအောက်ဖက်ပြည်မှာစာရေးဆိုတဲ့ဟိုတိုင်းတော်ကိုကိုင်းနေတယ်အဲ့ဒီကိုင်းနေတာကျွန်မမထောက်ရသေးတဲ့အတွက်ဟိုအမှတ်တမ်းတွေလည်းမရှိသေးတဲ့အတွက်အဲ့ဒီကောင်တွေကလူလက်လူလက်ကြီးရဲ့အဖြစ်သတ်မှတ်ခံခဲ့ရ
တယ်
ဒါအပြင်ခံတိုင်းသားတွေလည်းခုံအသုံးပြုမှုဟာဘယ်အမှုမှမပတ်ရသေးဘူးအဲ့တော့ဒီလိုမျိုးလိုလို့ရှိရင်မြေဥပဒေကိုရင်းရဲ့ OS ကိုရင်းရဲ့ခံတိုင်းသားတွေအသုံးပြုနေတဲ့ညီညီဟာဒီလိုမျိုးလည်းအဖြစ်သတ်မှတ်ခံခဲ့ရ အဲ့ဒီသမတ်တော်ကဘာမှတိပါကတိသွားလဲဆိုတော့အဲ့ဒီဆောင်းကိုးက60ပေါ့နော်အဲ့ဒီ60ကိုဖွင့်လိုက်တယ်ဒီလိုမျိုးနဲ့မြန်မာစီမံခံရေးအဖွဲ့ဆိုတဲ့နောက်ရတဲ့အဖွဲ့ကဖွင့်လိုက်ပြီးတော့အဲ့ဒီလိုမျိုးနဲ့ညီလေးရကြည့်ခဲ့တဲ့အချိန်မှာအဲ့ဒီလိုတွေနဲ့အရာတွေတဲ့အခါကျတော့အဲ့ဒီဒေဟဘုရားရှင်ကလက်လာတယ်ဒီနေ့ဝင်ကိုင်းကိုစက်ကိုင်းအဲ့ထောင်းတိုင်းလာနေကြီးရပါသွားခဲ့တာအဲ့ဒီလိုဒီမှာအခုကြည့်ချင်တဲ့ကိုလုံးတဲ့အချိန်မှာဒီငွေနဲ့မှတ်တမ်းကစစ်ပေါင်းဝန်းကျင်လောက်ကကြည့်ချလုတ်ခဲ့တဲ့ချိန်ကိုပုံခါပြီးတော့ပြန်တုံးတယ်အဲ့တော့အဲ့ဒီနေ့ဥစ္စာကဒီဥွေရဲ့အောင်းမြတ်တဲ့ခုဖြစ်တယ်ဒီဥွေကိုအကောင့်ထဲပေါ်ဖို့အတွက်အထက်သေးတွေဖြစ်တယ်ဆောင်းတိုင်းလာရင်ခုအတန်လေးဟာကျွန်တော်အစိုးရကြည့်ချက်နားမှန်တော့မဲ့အိတ်စာရှိ
ဟုတ်ကဲ့
ဒီလိုဒီမှာအခုကျွန်တော်တို့ဒီမှာမြို့မြို့သားရေတန်းချမှုလူဝါဒပေါ့နော်ဒီစနစ်လိုက်ပေါ်လစီတစ်ခုကိုကျွန်တော်တို့ဆွဲဖောင်ရက်တစ်ချောင်းမှာဆန်ရက်တစ်ချောင်းမှာနော်အတူတူနိုင်ကြတယ်ဒါနဲ့အားကြီးကအကောင်းဆုံးဟုတ်ပြင်နဲ့သူ့ရဲ့အခက်ချက်မှာတော့တိုင်းရင်းသားလူမျိုးများရေတန်းချမှုအခွင့်အရေးများဆိုပြီးတော့ဖြစ်နေဖြစ်လာဒီအနေနဲ့လည်းနော်ကျွန်တော်မြို့သားရေတန်းချမှုဥပဒေတရားပေါ်ပေါက်လာလို့ကျွန်တော်တို့ကြိုးစားကြ
ဟုတ်ကဲ့ဥပစုကျွန်တော်အိမ်မှာနည်းနည်းဖြတ်မိတာကျွန်တော်အချိန်နဲ့သိမ့်မရလို့ပါကျွန်တော်နည်းနည်းရှင်းလင်းသိချင်တာကအခုအစိုးရကလုပ်နေတဲ့ဒီဥပဒေမှာစီမံခန့်ခွဲမှုကိုဟိုဆန့်ကျင်တဲ့လူတွေကပေါ့စီမံခန့်ခွဲမှုကိုလက်မခံနိုင်တာလားမယုံကြည်တာလားဒါမှမဟုတ်ရှင်မြေတွေကအကယ်၍တည်ယူခံပြီးတော့ကုမ္ပဏီတို့လက်လွှဲသွားမှစိုးရိမ်တာလားတိကျပြောလို့ဆိုဘယ်အတွက်စိုးရိမ်တာလဲ
ဒီမှာရင်းနေတယ်လည်းလည်းဒီတိုင်းလည်းမရအောင်စိုးရိမ်နေတာအခုပြောတဲ့အချက်30ခလုံးကိုစိုးရိမ်နေတာအဲ့ဒါရက်စက်ဆက်ကလေးဒီမှာပါဒီအကြည့်ကြားလို့ဒီကနေ့ကလည်းဒီတန်းထဲလုံးလိုက်တဲ့အချိန်မှာတကယ်လို့လည်းဒီလိုလိုဆိုတန်းထဲလာရတဲ့အတန်လေးနဲ့လားဆိုပြီးတော့ဒီကနေ့တစ်ချက်ကိုကောင်းကောင်းမဟာဒီယာတရက်ကိုကောင်းကောင်းမချနိုင်ပဲလေသူ့ပြဿနာကိုကောင်းကောင်းမလုပ်နိုင်လဲနဲ့အရင်အချိန်ကိုလုံးလိုက်တဲ့အချိန်မှာတန်းကလေးတွေဆိုးရိမ်မှုဟာထုတ်ထွက်ကြရောက်တာ
ဟုတ်ကဲ့
ဆိုးရိမ်အနေထားလေးဟာဒီလိုဆိုကျွန်တော်တို့ဒီထက်ကပြန်ပြီးတော့တုံ့ပြန်ပြီးတော့ဒီဥပဒေတွေကိုတန်းလာရတဲ့အတန်လေးနဲ့တန်းလာရတဲ့အခွင့်အရေးဒီအခုဒီနိုင်ငံလာရဲ့လေးအခုလေးကိုအစိုးရကလောင်းမှုကြီးနိုင်ငံ stop ပြီးတော့နိုင်ငံမဟုတ်တော်တော်ကို stop လိုက်ပြီးတော့မှပြန်ပြီးတော့ရေးဆွဲဖို့နော်ဒါမှမဟုတ်အတွက်တွေရေးဆွဲရတာဒါမှမဟုတ်ဟောတာမှဒီချီးပြီးသားဥစ္စာတွေကိုပြဖို့လိုအပ်တယ်လို့ထင်ပါတယ်။တိုင်းလာရဲ့ဆိုးရိမ်စိတ်ကဒီဥပဒေပေါ်မှာကျေးဇူးရှိနေတော့ဆိုတာကိုအစိုးရလက်ခံဖို့တော့လိုတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပေးတဲ့တိုင်းလူလူတိုးတက်ရေးမိဖွဲ့ဖွဲ့ကဥပစုဒုမြေကွယ်ကမိခမွန်ကချင်ဝိုင်းမော်ဒေသမြေကာကွယ်ရေးဥတုနန်းတနေ့သရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ဒဲလီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြပါခင်ဗျာ
စီစဉ်တင်ဆက်သူကိုသားညုံနဲ့အတူထုတ်လုပ်သူမတ်တန်ဂီထိုက်တို့တင်ဆက်ပေးခဲ့တဲ့အင်္ဂါညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုမနက်ဖြန်ဗုဒ္ဓဖူးနေ့မနက်ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အင်္ဂါညရဲ့အစီအစဉ်လေးမကြခင်အဆုံးတတ်တော်မှာပါကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
် Time Magazine ကြီးက2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်အဖြစ် Writers သတင်းတောက်နှစ်ယောက်အပါအဝင်သတင်းတောက်တချို့ကိုရွေးချယ်ပြီးတော့အမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်သတ်မှတ်ဂုဏ်ပြုလိုက်ပါတယ်မြန်မာနိုင်ငံမှာထောင်ကျနေတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးမကြခင်ကအသက်ခံခဲ့ရတဲ့ဆော်ဒီသတင်းတောက်ဂျမာကိုရှိုးကြီးဖိလစ်ပိုင်ကသတင်းတောက် Maria Risa အမေရိကန်ပြည်ထောင်စုမေရီလန်ပြည်နယ်မှာတနက်သမားရဲ့လက်ချက်နဲ့သတင်းတောက်၄ယောက်အသတ်ခံခဲ့ရတဲ့ Capital Gazette သတင်းစာတိုက်တို့ကို2018ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေအဖြစ်နဲ့ Time Magazine ကြီးကရွေးချယ်ခဲ့တာပါသူတို့ဟာဒီအမှန်တရားအတွက်သူတို့ကြားရောက်နိုင်တဲ့အန်ဒီယေဂိုတောင်မှဂရုမစိုက်ဖဲသတင်းမှန်ပေါ်ထွက်ရေးလုပ်ခဲ့ကြတာမို့ရွေးချယ်လိုက်တာဖြစ်တယ်လို့ Time Magazine ကြီးကပြောပါတယ်သတင်းတောက်တွေကိုဂုဏ်ပြုပြီးတော့ဒီ Magazine ကမျက်နှာဖုံးကို၄မျိုးထုတ်လုပ်ထားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နှိမ်နှင်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အမေရိကန်အောက်လွှတ်တော်မှဒီကနေ့ဆုံးဖြတ်ချက်ချဖို့ရှိပါတယ်။ထရမ့်အစိုးရကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်လို့သာသတ်မှတ်ပြောနေချိန်မှာလွှတ်တော်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုမှဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ရက်ဆက်တဲ့လှုပ်ရက်တွေအတွက်အရေးယူတဲ့ဆိုတာအင်ဗျူရောကိုအချက်ပြချင်တဲ့သဘောဖြစ်တယ်လို့လွှတ်တော်အတိုင်းဝိုင်းကိုကိုးကားပြီးတော့ ABC သတင်းမှဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာအရေးကြီးတဲ့အချိုးအခွေကိုရောက်နေတာမို့လက်ရှိလွှတ်တော်အမတ်တွေအနေနဲ့ပါတီဆွဲမထားကြဘဲနဲ့ဒီမိုကရေစီကိုကာကွယ်ထိန်းသိမ်းသူတွေအဖြစ်ဆောင်ရွက်ကြဖို့အတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်ဟောင်းကြီးတွေကတိုက်တွန်းလိုက်ပါတယ် နိုင်ငံဟာအန္တရာယ်ရှိတဲ့ကာလကိုကြောင်းနေတဲ့အတွက်တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေအုပ်ချုပ်ရေးယန္တရားနဲ့နိုင်ငံလုံခြုံရေးအပေါ်လေးလေးလည်နဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့သူတို့အနေနဲ့အခုလိုထုတ်ဖော်တိုက်တွန်းရတာလို့လွှတ်တော်အမတ်44ယောက်ကဝါရှင်တန်ပို့သတင်းစာရင်းမှာစောင်းပါရှိသားခဲ့ပါတယ်ရှင်
သတင်းချင်းချုပ်ကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စီစဉ်ထုတ်လို့ရမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.